Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာသုရရှိများရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေနှုတ်ခွန်းဆက်တာလိုက်ပါတယ်ဗီအိုအမေရိကန်တန်ကနေ2018ခုနှစ်မေလ15ရက်အင်္ဂါနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32.40.48တို့ကနေစတင်ပြီးတော့ထုတ်လွှင့်နေပါပြီဗီအိုရဲ့ Facebook စာမျက်နှာဖြစ်တဲ့ Burmese VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြီပါခင်ဗျာအခုမနေ့ကအစီအစဉ်တွေတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်တော်ကြောင်လည်းမမတ်အင်ဂျင်နာနဲ့တူနိုင်ငံတကာသတင်းတွေကိုကြီးညာသွားမှာပါအဲ့ဒီသတင်းတွေထဲမှာဆိုလို့ရှိရင်ရှေ့လေပိုင်းဒေသဂါဇာကအထူးကရုံးမှာတည်ဆုံးတဲ့သူပေါင်း50ကျော်ပြီးတော့2000ညတန်ရတဲ့အကြောင်းနောက်တစ်ခါအင်ဒိုနီးရှားမှာမိသားစုလိုက်အဖေခံဘုံခွဲတိုက်ခိုက်မှုတစ်ခုနောက်တစ်ချိန်ထပ်ဖြစ်တဲ့အကြောင်းနဲ့တရုတ်မြန်မာနယ်စပ်ကတိုက်ပွဲတွေကြောင့်တရုတ်နိုင်ငံသား2ဦးတည်ဆုံးခဲ့တဲ့အကြောင်းစာတွေကိုကြားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါခင်ဗျာအဲ့လိုသတင်းတွေပြီးနားဆင်ရမယ့်အထက်မှာဆိုရင်တော့
Well, I think Singapore was the right choice. You know, you can't do it in Pyongyang because in Asia, the weak leader goes to...
American Tamaran and Myo Korea Kong Zong Nui Sunni Wei Tien Pao Si Zin Hu Poma Tung Da Duye Amin Chi Pare. Drin Loa Ri Tien Sete Kama Api So Na Sin Ya Ba Me. Ra Bien Muse Myo La Nao Song Chi Ni Piro Matan Suan Ni Ye In Duin Lomu Bin Ya Tote La Bu De Tricha Lu Cha Du Riga Ni Biro Su Ya Wu Tong Su Re Chao. Ro Yin Ya Dokha Deri Mok Tong Bi Dan Ka Wei Yi Tue Tien Sin Wu.ကုလသမဂ္ဂကတောင်းဆိုတဲ့အကြောင်းစာတွေကိုနားဆင်ကြားဖို့ရှိပါတယ်။ဖတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍနဲ့သုတဆုံတဲ့အမေရိကန်သက်ခွင့်အစီအစဉ်တွေလည်းထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုပူချောင်လွင်နဲ့မတ်အင်ဂျင်နီယာတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။ဂျေရုဆလင်မှာအမေရိကန်တန်ရုံအစ်စ်ဖွင့်လက်တာကိုကန့်ကွက်တဲ့အနေနဲ့အစ္စရေးနဲ့ပါလက်စတိုင်းကြားကဂါဇာဒေသမှာထောင်နဲ့ချီတဲ့ဆန္ဒပြသူတွေရှိခဲ့ပြီးတော့သူတို့တွေနဲ့အစ္စရေးရဲ့ကြာဖြစ်ပွားခဲ့တဲ့အတိကယုံကြောင့်လူပေါင်း50ကျော်တေဆုံးပြီးလူ2000ကျော်လောက်ဒဏ်ရာရခဲ့ကြပါလေ။ဆန္ဒပြတဲ့နေရာနဲ့ကီလိုမီတာ100လောက်ပဲဝေးတဲ့နေရာမှာတော့အမေရိကန်နဲ့အစ္စရေးအရာရှိတွေဟာအမေရိကန်တန်ယုံအစ်စ်ဖွင့်ပွဲကိုကျင်းပနေကြတာပါ။တန်ယုံအစ်စ်ဖွင့်တာကိုဆန္ဒပြသူပေါင်း4000ကျော်ရှိတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အတိကယုံတွင်မှာတနက်နေ့ပစ်ခတ်မှုတွေ၊မြေယိုဘုံးတွေနဲ့ပစ်ခတ်မှုတွေကြောင့်တေဆုံးသူက52ဦးရှိတယ်လို့ပါလက်စတိုင်းကျမ်းမာရေးတာဝန်ရရှိတွေကဆိုကြပါတယ်။ဒါဟာ2014ခုနှစ်ကစပြီးတော့အစ္စရေးနဲ့ဖြစ်ပွားခဲ့တဲ့စစ်ပွဲအတွင်းအသေးအပြောက်အများဆုံးကြမ်းဖက်မှုတွေဖြစ်ပါတယ်။တေဆုံးသူရေအတွက်များလာတဲ့အမြအမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ပြင်သစ်နဲ့ဗြိတိန်ပါဝင်တချို့နိုင်ငံတွေကအခုလိုသွေးထွက်တန်ယိုမှုတွေရပ်ဆိုင်းဖို့အစ္စရေးကိုတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့အမေရိကန်ကတော့ဒီလိုပြောဆိုတာကိုလက်မခံဘဲအခုကြမ်းဖက်မှုတွေဟာဂါဇာဒေသကိုထိန်းချုပ်ထားတဲ့ဟာမတ်စစ်သွေးကြောတွေဖွဲ့ကလောက်ဆောင်လာလို့အဖြစ်တင်ခဲ့ပါတယ်။ဂျေရုဆလင်ဟာအစ္စရေးလ်ရဲ့မြို့တော်ဖြစ်တဲ့အကြောင်းအခုလိုတန်ယုံဖွံ့ဖွဲအတွက်တမရထရမ့်ကဗီဒီယိုသွင်းလာပေးပို့ခဲ့တယ်လို့တမရအင်ပီရိုရဲ့ပြောခွင့်ရပုဂ္ဂိုလ်တူဖြစ်တဲ့ရုရှားကလည်းဂျေရုဆလင်မြို့ဟာဂျူးခရစ်ယာန်နဲ့မွတ်စလင်အားလုံးအတွက်ဖြစ်ပြီးဒီကိစ္စဟာအစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးကြိုးပမ်းမှုကိုထိခိုက်စေမှာမဟုတ်ဘူးလို့ပြောခဲ့ပါတယ်။
Israel ဆိုင်ရာ American တန်ယုံကို Jerusalem မှာဖွင့်ဖို့ American ရဲ့ဆုံးဖြတ်ချက်ဟာအရှေ့အလယ်ပိုင်းဒေသတွင်တင်းမာမှုတိုးလာနိုင်တယ်လို့ထောက်ပြပြီး American ရဲ့မဟာမိတ်အများပြားကရောရန်သူတွေကပါဝေဖန်နေကြပါတယ်။အရှေ့အလယ်ပိုင်းဒေသငြိမ်းချမ်းရေးဆိုင်ရာအပြည့်အစုံသဘောတူညီချက်မရသေးခင်မှာ Jerusalem ကို Israel ရဲ့မြို့တော်ဖြစ်အသိမှတ်ပြုပြီးတန်ယုံကိုပြောင်းရွှေ့ဖို့ American ကဆုံးဖြတ်တာကိုဗြိတိန်ကသဘောမတူကြောင်းဗြိတိန်ဝန်ကြီးချုပ် Theresa May ရဲ့ပြောခွင့်ရကပြောပါတယ်။ပြင်သစ်သမ္မတ Emmanuel Macron ကလည်းIsrael Palestine နယ်စပ်ဂါဇာဒေသမှာတနင်္လာနေ့ကဖြစ်ပွားတဲ့အကြမ်းဖက်မှုတွေအတွင်းပါလက်စတိုင်း52ဦးအစ္စရေးစစ်သားတွေရဲ့လက်ချက်နဲ့တိုက်ဆုံခဲ့ရတဲ့အတွက်ရှုံချလိုက်ပြီးဂျေရုဆလင်ကိုအစ္စရေးမျိုးတော်ဖြစ်အသိမှတ်ပြုတဲ့ American သမ္မတ Donald Trump ရဲ့ဆုံးဖြတ်ချက်မှာနောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရနိုင်တယ်လို့သူကထပ်တလဲလဲသတိပေးပြောပါတယ်အခုလို American ရဲ့လှုပ်ဆောင်ချက်ကိုရုရှားကကန့်ကွက်ကြောင်းနဲ့နိုင်ငံတကာအတိုင်းဝိုင်းကဆုံးဖြတ်ထားတာကိုတစ်ဖက်သက်ပြောင်းပြစ်တာမျိုးဟာမတင့်တော်ကြောင်းရုရှားနိုင်ငံသားဝင်ကြီးဆာဂီလက်ဖရော့ကလည်းပြောပါတယ်အရက်ခေါင်းဆောင်အများပြားကလည်း American ရဲ့လှုပ်ဆောင်ချက်ကိုရှုတ်ချခဲ့တာပါလက်ဘနွန်ဝင်ကြီးချုပ်ဆတ်ဟာရီရီဟာဆတ်ဟာရီရီကဒါဟာရန်ဆတဲ့လုပ်ရလို့ပြောခဲ့တယ်လို့အီရန်နိုင်ငံသားဝင်ကြီးဂျာဗစ်ဇာရစ်ကလည်းရှက်စရာကောင်းတဲ့နေ့တစ်နေ့အဖြစ်ပြောခဲ့ပါတယ်။ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဒါဟာနှိမ့်နှိုင်းမှုတွေမပြေးခင်လုပ်ရမယ့်အလုပ်မဟုတ်ကြောင်းနဲ့အခုချိန်မှာတော့ဂါဇာကပြစ်ခတ်မှုတွေကိုရှော့ချဖို့တောင်းဆိုခဲ့ပါတယ်ရှင်
။တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲတစ်ခုဖြစ်မလာနိုင်အောင်ရှောင်လွှဲနိုင်ဖို့နိုင်ငံကအရာရှိတွေဒီကနေ့ဝါရှင်တန်ဒီစီမှာနောက်တစ်ချိန်ထပ်ပြီးတော့ဆွေးနွေးညှိနှိုင်းကြပါတော့မယ်။ နိုင်ငံအခြားကုန်သွယ်ရေးကိစ္စမှာကွဲပြားမှုတွေကကြေကြေပြတ်ပြတ်ရှိနေတော့မယ်လို့အမေရိကန်ကူတန်းရောင်းဝယ်ဝန်ကြီးဝီလ်ဘာရော့စ်ကပြောပါတယ်ဒါပေမဲ့လဲဆိုးရတဲ့အခြေအနေတွေရောက်မလာနိုင်အောင်မျှတတဲ့သဘောတူညီချက်တခုတော့ထွက်ပေါ်လာဖို့မျှော်လင့်ရတယ်လို့သူကဆိုပါတယ်တရုတ်နိုင်ငံက ZTE လို့ခေါ်တဲ့တယ်လီဖုန်းကုမ္ပဏီကြီးတခုဟာအမေရိကန်ကုမ္ပဏီတွေစီကနေပြီးတော့ကွန်ပျူတာစိတ်ပိုင်းတွေကိုယာဂိုင်နှုတ်ကြီးကြီးမားမားဝယ်ယူနေတဲ့ကုမ္ပဏီဖြစ်ပြီးတော့ဒီညီနိုင်မှုတွေမှာ ZTE ကုမ္ပဏီနဲ့ပတ်သက်ပြီးတော့ရောတရုတ်သမ္မတရှီချင်းပင်နဲ့ပုံကိုရေးဆက်ဆံမှုရင်းနှီးမှုတွေပါရောင်ပြန်ဟပ်နေပါလိမ့်မယ်လို့သမ္မတ Trump က Twitter လူမှုကွန်ရက်မှာမနေ့တုန်းကရေးသားပါတယ်။ကုတန်ရောင်းဝယ်ရေးဝင်းကြီးကတော့ခွန်ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်ဘက်ကထားတဲ့ပြစ်မှတ်တွေကအမေရိကန်ဘက်လောက်မများတာကြောင့်နိုင်ငံညှိနှိုင်းမှုတွေမှာတရုတ်ထက်အမေရိကန်ကပိုပြီးတော့ကြံ့ညံ့ခံနိုင်လိမ့်မယ်လို့ဆိုပါတယ်တရုတ်သမ္မတရှီချင်းပင်ရဲ့စီးပွားရေးဆိုင်ရာထိပ်တန်းကြံပေးပုဂ္ဂိုလ်ဒူးဝင်ကြီးလျူဟီဟာအမေရိကန်နဲ့ကုန်သွယ်ရေးကိစ္စညှိနှိုင်းမှုဝါရှင်တန် DC ကိုရောက်နေပါပြီဒီတစ်ပတ်လုံးကုန်သွယ်ရေးဆိုင်ရာနိုင်ငံခြားသဘောကွဲလွဲမှုတွေကိုညှိနှိုင်းကြမှာပါဒူးဝင်ကြီးလျူဟီနဲ့ဒူတရုတ်ဝင်ကြီးတော်များများနဲ့ People's Bank of Chinaတရုတ်ပြည်သူဘဏ်ကပုံကူတွေလည်းပါဝင်ကြပါတယ်ဒီဘဏ်ကတရုတ်အစိုးရရဲ့ငွေကြေးဆိုင်ရာမူဝါဒတွေကိုအကောင့်ထဲပေါ်ပေးနေတဲ့ဘဏ်မှာ
အီရတ်နိုင်ငံမှာ IS စစ်သွေးကြွတွေအပေါ်အောင်ပွဲရပြီးတဲ့နောက်ပိုင်းပထမဆုံးအချိန်အီရတ်ရွေးကောက်ပွဲကိုမနစ်တနင်္လာနေ့ကကျင်းပခဲ့ပြီးမဲတွေကိုစတင်ရေးတွက်နေပါပြီလက်ရှိဝန်ကြီးချုပ် Haider El Abadi ကလည်းရွေးကောက်ပွဲရလဒ်ကိုလေးစားဖို့သူ့ကိုထောက်ခံသူတွေကိုပြောကြားခဲ့ပါတယ်ဒါအပြင်အစိုးရသည့်ဖွဲ့မပြီးမချင်းနိုင်ငံရဲ့လုံခြုံရေးကိုသူ့အနေနဲ့စက်မှတ်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းတနင်္လာနေ့ကနိုင်ငံကိုပြောကြားခဲ့တဲ့မိန့်ခွန်းမှာအီရတ်ဝန်ကြီးချုပ်ကကတိပေးပြောဆိုခဲ့ပါတယ်ရွေးကောက်ပွဲမဲရီတက်မှုတဝက်ကျော်ရလက်အရာအစ္စလာမင်ဘာသာရေးကောင်းဆောင်မော့တာတာအယ်ဆာဒါကရှေ့ဆုံးကရှိနေပါတယ်။ရာနဲ့ချီရှိနေတဲ့သူ့ကိုထောက်ခံသူတွေဟာတနင်္လာနေ့ကဘက်ဒတ်မြို့တော်လမ်းမရီပေါ်ထွက်ပြီးတော့လဲအောင်ပွဲခံခဲ့ကြပါတယ်။မော့တာတာအယ်ဆာဒါဟာသူ့ကိုယ်တိုင်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခြင်းမရှိပေမဲ့သူ့လွှမ်းမိုးချုပ်ကင်ထားတဲ့ညွန်ပေါင်းအဖွဲ့ဟာဘက်ဒတ်မြို့မှာတော့မဲအများဆုံးရရှိထားပါတယ်။အခုလိုအယ်ဆာဒါရဲ့ညွန်ပေါင်းအဖွဲ့အောင်ပွဲဟာလက်ရှိဝင်ကြီးချုပ်အယ်အဘာဒီရဲ့နောက်တစ်ကြိမ်ရွေးကောက်ပွဲမဲဆယ်စည်းရုံးမှုကိုပြင်းပြင်းထန်ထန်ထိုးနှက်လိုက်တယ်လို့မျိုးဖြစ်သွားဖို့ရှိပါတယ်ရှင်။
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335တိုင်းဖိုမီတာ40 kHz 9653ညတိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ပိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီအမေရိကန်တံမြန်မာဘိုင်းကနေပြီးတော့အင်္ဂါနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြီးညာနေပါတယ်။တရုတ်မြန်မာနယ်စပ်မှာ TNLA တအောင်ပလောင်တပ်ဖွဲ့တွေနဲ့မြန်မာအစိုးရတပ်ဖွဲ့တွေကြားအခုတလောဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာတရုတ်နိုင်ငံဘက်ချမ်းကိုကြက်ရောက်ခဲ့တဲ့ဒုံးကျည်တွေနဲ့တနက်ကြီးစံတွေကြောင့်တည်ဆုံးရသူတွေထဲမှာတရုတ်နိုင်ငံသား2ဦးပါဝင်တယ်လို့တရုတ်နိုင်ငံသားဝန်ကြီးဌာနကပြောလိုက်ပါတယ်။မေလ12ရက်နေ့ကဖြစ်ပွားခဲ့တဲ့တရုတ်မြန်မာနယ်စပ်ကတိုက်ပွဲတွေအပေါ်မှာအထူးစိုးရိမ်ပူပန်ကြောင်းနဲ့ဒီတိုက်ခတ်မှုတွေကိုချက်ချင်းရပ်တန့်ဖို့လဲတရုတ်နိုင်ငံကတောင်းဆိုတဲ့အကြောင်းမနေ့ကကျင်းပတဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်လူခန်းကသတင်းတောက်တွေကိုပြောပါတယ်တိုက်ခတ်မှုတွေကြောင့်မြန်မာပြည်ဘက်ကနေပြီးတော့နေဆက်ကိုဖျက်ပြီးတရုတ်နိုင်ငံဘက်ကိုထွက်ပြေးလာသူ300ကျော်ကိုလည်းယာယီနေထိုင်ဖို့စီစဉ်ပေးထားတယ်လို့ဆိုပါတယ်တရုတ်မြန်မာနေဆက်ဒေသမှာငြင်းငြမ်းမှုနဲ့တည်ငြိမ်မှုတွေကိုထိခိုက်စေမဲ့ဖြစ်ဖြစ်တွေကိုကာကွယ်တားဆီးဖို့နဲ့တိုက်ခတ်မှုတွေအချိန်မြင့်မလာရအောင်အပြစ်ရကြဖို့တရုတ်ဘက်ကတောင်းဆိုနေတာပါချမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ပြင်မှာပြီးခဲ့တဲ့စနေနေ့ကတော့ TNLA တအောင်တပ်ဖွဲ့တွေနဲ့မြန်မာအစိုးရတပ်ဖွဲ့တွေတက်ခတ်ခဲ့ကြတာဖြစ်ပြီးရဲပြည်သူစစ်နဲ့အရသာ20လောက်တေဆုံးပြီးဒဏ်ရသူ29ဦးရှိခဲ့ပါတယ်မြန်မာအစိုးရကတော့ဒီတိုက်ခိုက်မှုဟာ KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့နဲ့ TNLA အဖွဲ့တို့ရဲ့လက်ချက်လို့သတင်းထုတ်ပြန်ပါတယ်လောဆယ်မှာတော့မူဆယ်မြို့မှာအခြေအနေတည်ငြိမ်ငြိမ်ပြန်ရှိနေပြီးတော့နေဆက်ကုံတွေရေးလဲပြန်လဲပတ်နေတယ်လို့ VOA ကစုံစမ်းသိရှိရပါတယ်
ဒုက္ခသည်တွေနေရရင်ပြန်ရေးအစီအစဉ်အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုယ်စားလှယ်တွေဟာမေလ18ရက်နေ့မှာဓာကာမြို့တော်မှာထပ်မံတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ဒုတိယအကြိမ်မြောက်ဆွေးနွေးပွဲကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး M. Shahadul Haque ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့မြန်မာနိုင်ငံသားရေးအမြဲတမ်းအတွင်းဝင်ဦးမြင့်သူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့တက်ရောက်ကြမှာဖြစ်ပါတယ်။နှစ်ဖက်ဆွေးနွေးပွဲနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး M. Shahadul Haque ကမှတ်ချက်ပေးရမှာရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးမကြခင်မှာစတင်နိုင်တော့မယ်လို့ခိုင်ခိုင်မာမာယုံကြည်ကြောင်းပြောသွားပါတယ်။ ဒုက္ခသည်တွေနေရပြန်ပူရေးပြီးခဲ့တဲ့နိုဝင်ဘာလကနှစ်နိုင်ငံသဘောတူညီခဲ့ပြီးတဲ့နောက်2018ခုနှစ်ဖေဖော်ဝါရီလမှာဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည် 8,000 ကျော်ရဲ့အမည်အစင်းတွေကိုမြန်မာအစိုးရစီကိုစတင်ပေးပို့ရမှာအခု3လကြာပြီးမှ 1,000 လောက်ရဲ့အမည်အစင်းကိုပဲမြန်မာဘက်ကစီစစ်အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။ဒီတော့တွင်မှာပဲမြန်မာနိုင်ငံနေရဲ့ရင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တသန်းအတွက်အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ရေးကမ္ဘာ့ဘဏ်ကနေထောက်ပံ့ကြေးအမေရိကန်ဒေါ်လာတသန်းဘင်္ဂလားဒေ့ရှ်အစိုးရကိုပေးဖို့ရှိကြောင်းဘင်္ဂလားဒေ့ရှ်ဘက်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့တော်ဆူရာဘာယာမှာလူ9ဦးပါတဲ့မိသားစုတစ်ခုကရဲဌာနချုပ်တစ်ခုကိုတွင်လာနေတုန်းကဒေခံဘုံခွဲတိုက်ခတ်မှုတစ်ခုပြုလုပ်ခဲ့တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါတယ်။အဲ့တက်ခတ်မှုကြောင့်လူ10ဦးဒဏ်ရာရခဲ့ပါတယ်။ရုပ်မြင်သံကြားမှာပြသတဲ့ရုပ်ပုံတွေထဲမှာတော့ပောက်ကွဲမှုမဖြစ်ခင်မှာစစ်ဆေးရေးဂိတ်တစ်ခုအပေါ်ကိုမော်တော်ဆိုင်ကယ်နှစ်စီးတက်လာတာကိုမြင်ရပါတယ်။ IS သွေးကြွအဖွဲ့ကတော့ဒီတက်ခတ်မှုကသူတို့ရဲ့လက်ချက်လို့ဆိုပါတယ်။ဒဏ်ရာသူတွေထဲမှာရဲတပ်ဖွဲ့ဝင်4ဦးနဲ့ရဲသား6ဦးပါဝင်ပါတယ်။တက်ခတ်မှုမှာ10နှစ်သမီးကအသက်ရှင်လွတ်မြောက်တယ်လို့အာဏာပိုင်တွေကဆိုပါတယ်။ဒီတက်ခတ်မှုမတိုင်ခင်တရက်အလွန်တနင်္ဂနွေနေ့တုန်းကလည်းဒီအဲ့ဒီဆူရာဘာယာမြို့မှာပဲမိသားစုဝင်6ဦးရဲ့အသေးခံဘုံခွဲတက်ခတ်မှုတစ်ခုရှိခဲ့ပါသေးတယ်။ခရီးရန်ဖျားကြောင်3ခုကိုပြစ်မှတ်ထားပြီးတော့တက်ခတ်ခဲ့တာပါ။အဲ့တက်ခတ်မှုကြောင့်လူ73ဦးသေဆုံးပြီးတော့42ဦးဒဏ်ရာခဲ့ပါတယ်။အခုတော့အင်ဒိုနီးရှားကမြို့ကြီးတွေအားလုံးမှာသတိပေးချက်တွေထုတ်ပြန်ထားပါတယ်။တနင်္ဂနွေနေ့ကတက်ခတ်မှုကလည်းသူတို့ရဲ့လက်ချက်ပဲလို့ IS သတင်းအဖွဲ့ကကြေညာပါတယ်။
ဒီပေါ်နိုင်ငံမှာရှိနေတဲ့ကမ္ဘာအမြင့်ဆုံး Arab တောင်ထိပ်အချမ်းကိုတနင်္လာနေ့မနေ့ပိုင်းကအနည်းဆုံးတောင်တက်သမား30လောက်အောင်မြင်စွာတက်နိုင်ခဲ့တဲ့အထက်မှာခြေနှစ်ဖက်လုံးဖြတ်ထားခံရသူတရုတ်နိုင်ငံသားတောင်တက်သမားရှောင်းဘွေယူလည်းပါဝင်ခဲ့ပါတယ်သူဟာခြေနှစ်ဖက်လုံးဖြတ်ခံထားရသူတဦးအနေနဲ့ပထမဆုံးအချိန်နီပေါ်ဘက်ချမ်းမှာရှိတဲ့အမြင့်ဆုံးအေဝရက်တောင်ထုပ်ကိုစံချိန်တင်ရောက်ရှိခဲ့တာဖြစ်ပါတယ်။သူနဲ့အတူတကဘာလုံးမှာရှိတဲ့တိုက်ကြီး9တိုက်ကအမြင့်ဆုံးတောင်တွေကိုတက်ရောက်ခဲ့သူဩစတြေးလျတောင်တက်သမား Steve Plain ကလည်းစံချိန်တင်နိုင်ခဲ့ပါတယ်ရှင
်။ဒီတက်ရောက်နိုင်ငံတကာသတင်းတွေကိုကိုကြောင်လွင်နဲ့မအင်ဂျင်နဲ့တို့ကြီးညာသွားကြကြတာဖြစ်ပါတယ်။ VOE ရဲ့ထုတ်လင်းချက်တွေကို Radio နဲ့ Facebook ကနေအခုလိုနားဆင်နေသလိုအင်တာနက်ဆာမင်နာဖြစ်တဲ့ burmese.voenews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေထုတ်လင်းပေးမှာမို့အရင်ဆုံးတော့နိုင်ငံတကာသတင်းပုဒ်နဲ့စပါမယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးတော့ဘလို့သဘောတူညီမှုမှမဆိုလုံခြုံရေးဆိုင်ရာအာမခံမှုတွေကတော့အစိပ်ပိုင်းတစ်ခုအနေနဲ့ပါဝင်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးMike Pompeo ကပြောလိုက်ပါတယ်သဘောတူညီမှုတွေများပြားခဲ့မယ်ဆိုရင်မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်စမ်းသပ်မှုတွေထပ်လုပ်နိုင်တဲ့အခြေအနေတွေရှိနိုင်သေးတယ်လို့လေလာသုံးသပ်သူတွေကပြောကြပါတယ်အကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့အမေရိကန်သမ္မတ Donald Trump တို့အခုလာမဲ့ဇွန်လ12ရက်နေ့ကြာလို့ရှိရင်စင်ကာပူနိုင်ငံမှာတွေ့ဆုံကြတော့မှာပါနျူကလ িয়ার လက်နက်စီစဉ်ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကတောင်းဆိုတဲ့အတိုင်းသဘောတူညီချက်တွေရလာခဲ့မယ်ဆိုလို့ရှိရင်အမေရိကန်နေနဲ့တေချာစိတ်ချရအောင်မြောက်ကိုရီးယားကိုလုံခြုံရေးဆိုင်ရာအာမခံချက်တွေပေးမှာပါလို့အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကတနင်္ဂနွေနေ့ကထုတ်လွှင့်တဲ့ Fox သတင်းဌာနနဲ့တွေ့ဆုံမိန့်မြန်းကမ်းမှာပြောဆိုခဲ့ပါတယ
်စိတ
်ချတေချာရအောင်ကျွန်တော်တို့ဘက်ကလုံခြုံရေးအာမခံချက်တွေကိုပေးရမှာပါအခုလိုမျိုးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ညီညီမျှမျှဆက်ဆံမှုမျိုးမရှိကြတာ25နှစ်ရှိပါပြီမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံဆွေးနွေးမှုဖြစ်ပေါ်လာအောင်ဘယ်တမရကမှလုပ်ခဲ့တာမရှိပါဘူးအမေရိကန်နေနဲ့အခုကိစ္စကိုတကယ်ပဲလှုပ်ဆောင်နိုင်မှာပါမြောက်ကိုရီးယားအစိုးရနဲ့ဆက်ဆံရေးကိုအမေရိကန်ဘက်ကဆက်ပြီးတော့တွန့်ဆုတ်နေဖို့မလိုတော့တဲ့အခြေအနေမျိုးရောက်လာပါလိမ့်မယ်ဒီလိုယူရချက်တွေနဲ့လှုပ်ဆောင်နေတာပါအ
မေရိကန်နိုင်ငံရဲ့ဝန်ကြီး Mike Pompeo ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတော့ကိုရီးယားကျွန်းဆွယ်မှာရေရှည်ငြိမ်းချမ်းရအောင်နဲ့တည်ငြိမ်မှုတွေဖြစ်လာအောင်ဖန်တီးမဲ့ကမ်းလှမ်းမှုတွေအတွက်တရုတ်နိုင်ငံအနေနဲ့အားပေးတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့တုန်းကပဲပြောခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဆိုင်ရာလေ့လာသုံးသပ်သူတဦးဖြစ်တဲ့ Bruce Bennett ကတော့အမေရိကန်နဲ့မြောက်ကိုရီးယားနှစ်ဖက်ညှိနှိုင်းမှုတွေအဆင်မပြေခဲ့ရင်နျူကလ িয়ার စမ်းသပ်မှုတွေကိုမြောက်ကိုရီးယားဘက်ကဆက်ပြီးတော့လှုပ်လာနိုင်ခြေရှိတဲ့အကြောင်း VOA ကိုပြောပါတယ်။
There's a lot of evidence that there was already substantial damage to it.
ဒီကနေ့စက်တင်ဘာလတုန်းကနျူကလ িয়ার စမ်းသပ်မှု6ကြိမ်မြောက်ကိုရီးယားဘက်ကလုပ်ခဲ့ပါတယ်။အဲ့ဒီမှာထိခိုက်ပျက်စီးခဲ့တဲ့သက်တွေလည်းအများကြီးရှိပါတယ်။သူတို့စီမှာနျူကလ িয়ার ဆန်တတ်မှုတွေထပ်ပြီးလှုပ်လို့ရနိုင်လောက်တဲ့လှိုင်ကောင်းတွေတချို့ရှိနေပါသေးတယ်။အမေရိကန်ရဲ့သဘောတူညီမှုတွေတက်ပြားခဲ့ရင်သူတို့ဘက်ကနျူကလ িয়ার ဆန်တတ်မှုတွေလုပ်မယ်ဆိုလှုပ်လာနိုင်ပါတယ်။ဒါမှမဟုတ်လေကြားထားတဲ့သဘောတူညီချက်တွေအတိုင်းဖြစ်အောင် စံတမ်းမှုတွေမလုပ်ဘဲနေလိမ့်မယ်လို့လည်းမျှော်လင့်ရပါတယ
်။ဇွန်လ10ရက်နေ့ကျလို့ရှိရင်စင်ကာပူနိုင်ငံမှာအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံကြမဲ့ကိစ္စအတွက်တန်တမန်နေတဲခိုနိုင်အောင်စင်ကာပူနိုင်ငံဘက်ကတော့ပြင်ဆင်မှုတွေကိုအပြီးအပြင်လုပ်နေပါပြီ။လိလာတုံးသက်သူ Bruce Bennett ကတော့အခုလိုထိပ်သီးတွေ့ဆုံပွဲအတွက်စင်ကာပူကိုရွေးချယ်တာမှန်ကန်တယ်လို့ယူဆပါတယ်။
I think Singapore was the right choice. You know, you can't do it in Pyongyang because in Asia the weak leader goes to visit the strong.
စင်ကာပူကိုယူလိုက်တာမှန်တယ်လို့ကျွန်တော်ထင်ပါတယ်။ဒါမှထောက်ကပျုံယန်းကိုသွားမှာမဟုတ်ပါဘူး။ဒါကြောင့်လဲဆိုတော့အာရှမှာကအားနည်းတဲ့ခေါင်းဆောင်ကအားကြီးတဲ့ခေါင်းဆောင်စီကိုသွားလို့ရှိပါတယ်။ဒီလိုပုံရိပ်မျိုးကိုသမ္မတထရမ့်ကဖန်တီးခြင်းမှာမဟုတ်ပါဘူး။တရုတ်ဒါမှမဟုတ်တောင်ကိုရီးယားနိုင်ငံကိုလည်းသမ္မတထရမ့်သွားခြင်းမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့အဲ့ဒီနိုင်ငံတွေကခေါင်းဆောင်တွေရဲ့အရေးထိုးလွှမ်းမိုးမှုတွေကရှိနေပါတယ်။ဥရောပကိုလည်းသွားမှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုကင်ဂျုံအုံးကဥရောပအတွက်ယုံကြည်ရလောက်အောင်လှုံ့ဆော်တာမျိုးတွေရှိခဲ့တာမဟုတ်ပါဘူး။ဆိုတော့အာရှတွေကဘယ်လိုက်မှုမရှိတဲ့နိုင်ငံတစ်ခုကိုယူတဲ့အခါစင်ကာပူကတော့တကယ်မှန်တဲ့ရွေးချယ်မှုပါပဲ။
နောက်ကိုရီးယားဘက်ကသာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးစီစဉ်ကိုအပြည့်အဝသဘောတူမယ်ဆိုရင်လုံခြုံရေးကိစ္စသာမကကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုကိစ္စတွေကိုပါမြောက်ကိုရီးယားနဲ့အမြန်ဆုံးလှုပ်ဆောင်မှုအမေရိကန်ဘက်ကပြင်ဆင်ထားတယ်လို့လဲသမ္မတအင်ဂျီရောရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိဂျွန်ဘောတန်က ABC သတင်းဌာနကိုပြောထားတာရှိပါတယ်နျူကလ িয়ার အစီအစဉ်ဖြတ်သိမ်းရေးကမြောက်ကိုရီးယားဆိုးရွားပေါ်မှာမူတည်တဲ့ပုံမှန်နိုင်ငံတစ်ခုဖြစ်လာအောင်မြောက်ကိုရီးယားဘက်ကဘလောက်မြန်မြန်လှုပ်ချင်နေတယ်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့လဲအင်ဂျီရောရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိဂျွန်ဘောတန်ကပြောဆိုထားပါတယ်
။ကိုကျော်အောင်လင်းပြောပြသွားတာပါ။အခုတော့မြန်မာနဲ့ဆိုင်တဲ့သတင်းလွှာတွေကိုထုတ်လွှင့်ပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အဓိကလမ်းမကြီးဖြစ်တဲ့မန္တလေးလားရှိုးမူဆယ်လမ်းမှာမနေ့ကတိုက်ပွဲထပ်မံပြီးတော့ဖြစ်ပွားနေပေမဲ့ကားတော်လာတွေလုံးဝရပ်တန့်မတော်ဘဲနဲ့အထိတ်တလန့်တော်လာနေကြပါတယ်။လောလောဆယ်မူဆယ်မြို့မှာအခြေအနေဟာပြန်ပြီးတော့တည်ငြိမ်စပြူလာနေတယ်လို့နေဆက်ကုံတော်ကြီးဟာလည်းဆက်လက်ပြီးတော့လေပတ်နေစေဖြစ်ပါတယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားတာကိုနားဆင်ပါခင်ဗျာ
ဟုတ်ကဲ့ကျောင်းမြန်မာနေဆက်မူဆွေမျိုးနဲ့ပတ်ဝန်းကျင်ကရဲနဲ့ပြည်သူ့စစ်စခန်းတွေကိုစနေနေ့ကဝင်ရောက်တိုက်ခိုက်ခံရပြီးတဲ့နောက်ဒီကနေ့မှလည်းမူဆယ်နဲ့နန်းဖက်ကအကြားမှာတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ပါတယ်ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုနန်းဖက်ကရဲရာရှိတဦးကအခုလိုပြောပါတယ
်နန်းဖက်ကလည်းမူဆယ်ကျမကျွန်တော်တို့နန်းဖက်ကအေရီယာမဟုတ်တော့ဘူးအဲ့မူဆယ်အေရီယာရောက်သွားရင်နန်းအောင်နဲ့နန်းပေါ်ကျွန်မဖြစ်နေအောင်ကြည့်တာကဟိုကကိုနိုင်ကြွားတယ်ကုစီကြီးဖြစ်နေတယ်ဟိုင်းနောက်အောင်ကြွားမှာလေသူကဟိုဒီကြွားထဲမှာဝင်လာတာခုကိုလိုတယ်ဝင်လာတာခုကြီးကြွားထဲမှာသူကအင်းအားကြီးမှာ150ရင်းနဲ့ဝင်လာပြီးအဲ့ရပြန်ဆွတ်ထွက်ပြီးအဲ့ဟိုကနောက်အောင်ကြွားတော့ဆက်တော့မှာအဲ့ဒီကြွားမှာဖြစ်နေရတယ်ခွက်ရရကြွားသူကဖွက်လို့တည်ရတာ
ဒါကတော့နေကင်း12နာရီခွဲအချိန်ကပျော်ခဲ့တာဖြစ်ပါတယ်ဒီတိုက်ခိုက်မှုတွေဟာနေကင်း12နာရီခွဲအချိန်ထိလည်းဆက်လက်ဖြစ်ပွားနေကြောင်းရဲအရာရှိကပြောပါတယ်
နောက်ဆုံးစီနေတာကြောင့်နတ်အောင်တို့မှာသူတို့အရာဟိုဟာအဖွဲ့ကြီးကိုသူတို့ဒီစကြောင်းနေတဲ့အဖွဲ့ဖြစ်နေပြရမယ်ဟုတ်ကဲ့ခင်ဗျာအခုစီနေပြီးနေရတယ်အဲ့လိုပြောကြားနေရခင်ဗျာသူအဲ့ရောလိုင်းကားတွေကသွားပါတယ်ဖြီးတဲ့လိုင်းကားတွေအထိတ်လန့်ပေါ့ဗျာလိုင်းအဲ့မှာဖြစ်နေတာတန်ကြားတယ်ဆိုတာဒီကကျွန်တော်အခုစီနေပြီမရဘူးမြတ်သူတော့သွားတယ်ထိတ်လန့်မသူကသွားတယ်ဒီကတော့ဘယ်လောက်ဖြစ်နေလဲသွားကြတယ်ခါရတော့
လာရှိုးမူဆယ်နန်းခမ်းလမ်းမှာပြေးဆွဲနေတဲ့ရင်မောင်းတူကတော့ဒီကနေ့ကားသွားလာနေပါကြောင့်အခုလိုပြောပါတယ်
ဒီနေ့လည်းပဲရှိရခုနကဟိုကမှာလည်းပြစ်လို့ဟိုကတသားမှာဟိုလက်ပုတ်တသားပဲမှာသူစေပြန်ငါးမကျော်ပဲလေဒါမဲ့သွားလိုက်လို့ရှိရခဏလေးပါလေကံဒီကတော့ကျော်တော့ရတော့
စနေနေ့ကဖြစ်ပေါ်တဲ့မူဆယ်နဲ့အနီးနားဒေသကတိုက်ပွဲတွေအတွင်းမှာရဲဌာနပြည်သူစစ်နဲ့အရသာစုစုပေါင်း20လောက်တေဆုံးပြီးလူ28ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီတိုက်ခိုက်မှုဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့တအန်းပလောင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်လက်ရှိမူဆယ်မြို့ရဲ့အခြေအနေကိုမူဆယ်မြို့ကဂရုဏာပရဟိတအသင်းဥက္ကဋ္ဌဦးတောင်းထွန်းကအခုလိုပြောပါတယ်
ဖြစ်တာမူဆယ်မှာမဖြစ်ဘူးလမ်းပေါ်တကားကို limit ကြီးနှလုံးထူတယ်နန်းအွန်နာမှာသူတို့သွားတယ်သူတို့ဖြတ်တဲ့အတွက်ကိုကတ်တောက်လောက်တာရှိတယ်အဲ့ဒါပဲတတိယဟာတော့မူဆယ်မြို့မှာတော့အလုပ်ပုံမှန်လှုပ်ရှားနေကြတယ်ရေတက်ကုံတွေကြီးကတော့ကိုယ်ကလေးနဲ့လမ်းကြောင်းကတော့ဘာမှထိခိုက်မှုမရှိဘူးအလုပ်ပုံမှန်သွားနေကြပါတယ်ကြာခုကားတွေကတရက်ကိုအတက်စင်းရအနည်းဆုံး3000နဲ့5000ကျားမှရှိတယ်လေရှိတဲ့အခါကျသူကဟိုခဏပဲရက်တဲ့ခဏပဲဗျကားတန်းကြီးကလမ်းပိတ်တယ်လို့ပြောခစ်တုံးခဏတော့ရက်သွားတာပဲပြန်ကြေသွားတဲ့အခါကျရှေ့ပြန်ကူးသွားကြတယ်သူတိုက်ပွဲခဏနောက်ဖြစ်နေတာတော့ကျွန်တော်ပြည်သူတွေဒုက္ခရောက်ပါတယ်တကယ်လို့လက်နက်ကင်ဖွဲ့ရင်းရင်းယူရပါလို့ပဲတောင်းဆိုချင်ပါတယ်ဗျ
စနေနေ့ကဖြစ်ပေါ်တဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတအန်းပလောင်လက်နက်ကိုင်အဖွဲ့ကဒေသခံတွေနဲ့တရုတ်နိုင်ငံသားတွေကိုထိခိုက်စေတဲ့လောင်စာယုံကိုတိုက်ခိုက်တာဖြစ်ကြောင်းသတင်းထုတ်ပြန်ပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးရန်ကုန်မြို့အမေရိကန်တပ်ရုံးကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးပ တန်ယုံရဲ့ပြောရေးဆိုခွင့်ရှိသူ Miss Ayani Marin က VOA ကိုအခုလိုပြောပါတယ
် We are deeply concerned by the casualties caused by the recent clashes between the TNLA government security forces and militias in Muse Township in northern Shan.
ဆန်ဒီနယ်မြောက်ပိုင်းမူဆယ်မြို့အတွင်းမှာ TNLA တပ်အစိုးရလုံခြုံရေးတပ်ဖွဲ့နဲ့ပြည်သူစစ်တပ်အကြားမကြသေးမီကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တည်ကြည်ဒဏ်ရာရရှိမှုတွေအတွက်မိမိတို့အနေနဲ့များစွာစိုးရင်ပူပန်ကြောင်းပြောဆိုထားတာပါတစ္ဆက်ထဲမှာပဲထိခိုက်မှုတွေမရှိအောင်ထိမ့်သိမ်းဆောင်ရွက်ကြဖို့ဒုက္ခရောက်သူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးတာကိုခွင့်ပြုဖို့နဲ့ပြဿနာတွေကိုငြင်းချမ်းစွာဖြေရှင်းဖို့တိုက်တွန်းထားပါတယ်2016ခုနှစ်နိုဝင်ဘာလအတွင်းကလည်းကချင်ပလောင်ကိုကန့်နဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကမူဆယ်ကုတ်ခိုင်မုံကိုအပါဝင်ရှမ်းပြည်နယ်မြောက်ပိုင်းကအစိုးရတပ်စခန်းနဲ့ရဲကင်းစစ်တပ်နေရာလောက်ကိုဝင်ရောက်တိုက်ခိုက်တာတွေဖြစ်ပွားခဲ့ပူပါတယ်
ဒါကတော့တရုတ်မြန်မာနယ်စပ်မူဆယ်မြို့ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ VOA သတင်းတော့ကုမိုးစော်တင်ပြတော့တာပါ။သောရချင်းပါခင်ဗျာမကြခင်ကြောက်ရွံ့တဲ့မေမုတ်တုံကာလအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ညာဒုက္ခသည်တွေအတွက်အဆိုးအဝါးဆုံးတဘာဝဘေးဒုက္ခရင်ဆိုင်နိုင်ရခြင်းရှိတဲ့အတွက်ကြောင့်ကြိုတင်ကာကွယ်ရေးအစီအစဉ်တွေတည်တည်ချာချာလုပ်ဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကသတိပေးတိုက်တွန်းလိုက်ပါတယ်။အခုနောက်ဆုံးအခြေအနေမှာလည်းဆိုက်ကလုန်းမုန်နဲ့အန္တရာယ်ကြောက်ရွံ့နိုင်တဲ့အန္တရာယ်ကနေဒုက္ခသည်အကာအကွယ်မဲ့ဖြစ်နေသေးပဲဆိုပြီးတော့အေဂျင်စီအရာရှိတဦးကဆိုပါတယ်ရိုက်တာရဲ့သတင်းဆောင်မကိုအခြေခံပြီးတော့မတ်အင်ဂျင်နဲကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံကယာယီစခန်းတွေမှာနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာမကြခင်ကြောက်ရွံ့တော့မဲ့မုတ်တုံမိုးယာတီကြောင့်ဘေးအန္တရာယ်အစ်စ်တွေထပ်ပြီးရင်ဆိုင်ရဖို့ရှိနေပါတယ်မြေပြိုကျမှုအန္တရာယ်ရှိနေတဲ့နေရာတွေမှာဒုက္ခသည်အများစုနေထိုင်နေရတာကြောင့်သူတို့ရဲ့ဘေးကင်းလုံခြုံရေးအပေါ်မှာစိုးရိမ်မှုတွေတိုးလာနေတာပါမဆောက်တဲ့တောင်ဆောင်းတွေနဲ့ရေလွှမ်းမိုးလေးရှိတဲ့ဂျိုင်ဝမ်တွေမှာခိုင်ခန့်မှုမရှိတဲ့ဝါးတွေနဲ့ကာယံမြည်ဖြစ်သလိုပြန့်ကျဲတိဆောက်ထားတဲ့တဲအိမ်တွေမှာဒုက္ခသည်တွေနေနေကြတာပါမုတ်တုံရာသီကာလတွင်ဒုက္ခသည်တွေရင်ဆိုင်ရဖို့ရှိတဲ့လေတိုက်နှုံးပြင်းထန်ပြီးမိုးကြီးမဲ့အခြေအနေစတဲ့ဖြစ်လာနိုင်ခြေရှိတဲ့သဘာဝဘေးအန္တရာယ်ဒါမှမဟုတ်ပြဿနာတွေကိုအချိန်မီကာကွယ်တားဆီးနိုင်ဖို့အစီအစဉ်တွေကိုကြိုတင်ချမှတ်ဆောင်ရွက်တင်ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီအရာရှိအက်ဒဝတ်ဘန်ဆန်ကအခုလိုပြောပါတယ်
We should absolutely mentally and operationally plan for the worst case scenarios in terms
of ဆိုးရွားပြည့်ဖြစ်လာနိုင်တဲ့အစီအကုံမှုကြီးနဲ့ရင်ဆိုင်ရနိုင်တာကိုဒါကိုကင်တွယ်နိုင်မဲ့ပြည်စုံတဲ့အစီအစဉ်ကိုတည်တည်ချာချာစီစဉ်တင်ပါတယ
်အဓိကအစိုးရင်ရဆုံးအချက်ကတော့ဆိုက်ကလုန်းမုန်တိုင်းကြားရောက်လာမယ်ဆိုရင်ဒုက္ခသည်တွေအတွက်ရည်ကြီးတာမြေပြိုတာစတဲ့အန္တရာယ်တွေကနေအကာအကွယ်မဲ့ဖြစ်နေကြောင်းဘန်ဆန်ကဆိုပါတယ
် The one unknown quantity and this is perhaps the most concerning thing
အတိုင်းအတာပမာဏမသိနိုင်တဲ့အပြင်အစိုးရရဆုံးကိစ္စကတော့ဆိုင်ကလုန်းမုန်တိုင်းပဲဖြစ်ပါတယ်တကယ်လို့ဆိုင်ကလုန်းမုန်တိုင်းသာကြောက်ရွံ့ခဲ့မယ်ဆိုရင်နောက်ထပ်ပြဿနာတပြိုင်နက်ရှိလာမယ်ဆိုတာသိသာတင်ရှားပါတယ
်2019ခုနှစ်ဩဂုတ်လကတည်းကမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးဟာဘင်္ဂလားဒေ့ရှ်ဘက်မှရှိနေတာပါ။ကြက်တဲပြတ်သိမ့်နေတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်နေကြသလိုစားနပ်ရိက္ခာ၊ရေနဲ့ဆေးဝါးကုသမှုစတဲ့အခြေခံလိုအပ်ချက်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေါ်မှာပဲမှီခိုနေကြရတာဖြစ်ပါတယ်။တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးနဲ့ဒုက္ခသည်အကျပ်တဲစတဲ့နိုင်ငံတကာအတွေ့အကြုံအများပြားအရင်ကတည်းကရှိခဲ့ဘူးတဲ့ဘန်ဆန်းကတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကအခြေအနေတွေဟာအရင်ကသူကြုံတွေ့ခဲ့ရတဲ့အခြားနိုင်ငံကအခြေအနေတွေနဲ့နှိုင်းယှဉ်ရင်အလွန်ကိုခက်ခဲရှုပ်ထွေးတယ်လို့ပြောပါတယ
်။ I've been doing this work since 2002 as compared to
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီမှာကျွန်တော် 2002 ခုနှစ်ကတည်းကစပြီးအလုပ်လုပ်ခဲ့တာပါ။အာရှမှာဆူနာမီဖြစ်ပြီးချင်းအခြေအနေဟီတီမှာလှုပ်ခဲ့တဲ့ငလျင်နီဂျယ်နိုင်ငံကလက်ခံထားတဲ့မာလီဒုက္ခသည်အကြပ်တဲစတာတွေနဲ့နှိုင်းယှဉ်နေဆိုရင်ကျွန်တော်ကင်တွေဖြစ်ရှင်းခဲ့ရတဲ့ကိစ္စတွေလေအခုရိုဟင်ဂျာအကြပ်တဲဟာအလွန်ကိုရှုပ်ထွေးခက်ခဲလာပါတယ
်နိုင်ငံမဲ့ဖြစ်နေတဲ့ရိုဟင်ဂျာလူဦးရေစုစုပေါင်း2တန်းရှိနေပြီးအဲ့ဒီတဲကတန်းတန်းဟာမြန်မာနိုင်ငံထဲမှာဖြစ်ပြီးနောက်ထပ်တန်းတန်းတွေကတဝက်ကျော်ဟာဘင်္ဂလားဒေ့ရှ်မှာရှိနေပြီးကျန်းမာတွေကတော့အိန္ဒိယမလေးရှားစတဲ့နိုင်ငံတွေမှာရောက်ရှိနေတာပါသူတို့အခြေအနေကိုကူညီဖြေရှင်းဖို့ပုံရဟမင်းကြီးဖရန်စစ်ဦးဆောင်တဲ့နိုင်ငံတကာညီလာခံတရက်ကိုဒီနေ့အတွင်းကျင်းပဖို့ရှိတယ်လို့လည်းဗာတီကန်နန်းတော်ကသတင်းထုတ်ပြန်ထားပါတယ်ဒီတော့တွင်မှာပဲ USAID American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေး Agency အာရှဒေသဆိုင်ရာအုပ်ချုပ်ရေးမှူး Mark Green ဟာသူ့ရဲ့အာရှဒေသခီးစဉ်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုမနေ့တနင်္လာနေ့ကရောက်ရှိခဲ့ပြီးဒီကနေ့မှာတော့နေဆက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့အခြေအနေကိုတွားရောက်ကြည့်ရှုမှာပါမြန်မာနိုင်ငံကိုတော့မေလ18ရက်နေ့မှာ Mr. Green ရောက်ရှိมาဖြစ်ပြီးရိုဟင်ဂျာဒုက္ခသည်တွေထွက်ခွာလာတဲ့ရခိုင်ပြည်နယ်အရေးကိုမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးมาဖြစ်ပါတယ်ရှင်
။မတ်အင်ဂျင်နီယာရဲ့သတင်းလောကကိုနားဆင်ကြရတာဖြစ်ပါတယ်။ဒေါက်တာရှင်မခင်ဗျာ။မ Matan Swani Dwe, Indrin Lemupia Longani, Bobby or Tudel Lao, Nitamu, Boa Sinta Queen Lani, Tudel Lazibu Dwe, Suyan in a Bobby or Losong Denelu, Matan Swan Queen Yi, Lushaduriga, Downsu Lejavare, Matan Swamia Nine, A Queen Yi Pila Repo, Majusa Luzi Shipio, Mimiro, Sawini, Saint Bibu, Tintore, Taupamun, Sedore Ule, Miolini, Midelu, Suvare, A Piersumuro, Yangua. Siasan Plaza Ma, Niaja, Chimbagere, Matan Swan Yambungui, Puego, Kurin Tobi, or Drin Ugere, Mat Nodazin Puya, Timpiapi Valimekma.
The Manning Suya Nene, Matan Swandu, Kulu, Lamupina Jaboli de Go, Nanya Lupit and Lu, Matan Swan, Queen Yellow Shadow to Pire, outside on Gap, Yoyo, Kulu Piovale.
ก็ไม่ได้ใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ ပေါ်တော့အဆင်ပြေနှစ်ဖက်သလုံးအဆင်ပြေတော့เนาะအဲသူတို့နဲ့ဝင်ငွေရတယ်တခြားလူကလည်းပေါ်ပြီးတော့ဒီကောင်းလို့เนาะသူတို့အတွက်ညီပေးတယ်သူတို့ဘဝအောင်မပြတ်စည်းတော့သူနန်းစည်းတွေပါရှိတယ်เนาะဒါစည်းတွေဝုစည်းတွေအလားတွေပါရှိတယ်ဟုတ်ကဲ့မြန်မာနိုင်ငံကလက်မှုပေးရရှင်များကကမကထလုပ်ပြီး
မြန်မာမျိုးဆရာဆံပလာဟိတရဲ့ဘုံငွေပွဲကိုရန်ကုန်မြို့ဆရာဆံပလာဟိတရဲ့ဘုံငွေပွဲကိုရန်ကုန်မြို့ဆရာဆံပလာဟိတရဲ့ဘုံငွေပွဲကိုရန်ကုန်မြို့ဆရာဆံပလာဟိတရဲ့ဘုံငွေပွဲကိုရန်ကုန်မြို့ဆရာဆံပလာဟိတရဲ့ဘုံငွေပွဲကိုရန်ကုန်မြို့ဆရာဆံပလာဟိတရဲ့ဘုံငွေပွဲကိုရန်ကုန်မြို့ဆရာဆံပလာဟိတရဲ့ဘုံငွေပွဲကိုရန်ကုန်မြို့ဆရာဆံပလာဟိတရဲ့ဘုံငွေပွဲကိုရန်က
ခြင်းနဲ့နောက်တစ်ခုကဒီမှာပေါ့ပရာဟိတအဖွဲ့လေးပါမတန်မဆွမ်းလေးရအောင်မိဘမယ်လေးပေါ့နော်အဲ့ဒါမျိုးလေးပါတယ်ဒီကလေးငယ်လေးရဲ့ပေါ့လက်မှုပစ္စည်းတွေပေါ့နော်ဒီလူကောင်းနဲ့မချတန်းတူလုံနိုင်တဲ့လက်မှုလက်ရာလေးကိုကျွန်တော်ပြသစေခြင်းနဲ့ပေါ့နော်သူတို့လည်းနောက်ပြီးဈေးကွက်လေးတစ်ခုတိဆောက်ပေးခြင်းနဲ့သူတို့ဘဝအဖွံ့ဖြိုးတိုးတက်ရေးပညာရေးတို့ပေါ့နော်အထောက်အကူဖြစ်အောင်အဲ့ဒီရွေးချက်လေးနဲ့ကျွန်တော်ဒီပွဲလေးစီစဉ်ပေးခဲ့တာပါ
နောက်ကျဒီလိုပွဲလေးကိုကျင်းပသွားဖို့အစီအစဉ်ရှိပြီးအစိုးရဘက်ကလည်းဒီလိုမျိုးပွဲလေးကိုအားပေးပြနေလို့ကိုထွေးအောင်လင်ကပြောပါတယ်။နိုင်ငံရေးစီးပွားရေးကိုတစ်ဖက်တစ်လမ်းကနေအခြားအလောက်၆ခုပြုနိုင်တဲ့ပညာရည်တွေဖြစ်တဲ့အတွက်ကြောင့်မို့အစိုးရအနေနဲ့လည်းအားပေးဖို့ကိုသူကတိုက်တွန်းပါတယ်။ဆရာစံပလာဇာမှာမေလ၁၀ရက်နေ့နဲ့၁၇ရက်နေ့ကပြုလုပ်ခဲ့တဲ့ပရာဟိတရေမုံငွေပွဲလေးဟာဆိုရင်တိုင်းတိုင်းတစ်ပိုင်လက်မှုလုပ်ငန်းရှင်တွေနဲ့မတန်ဆွမ်းလက်မှုပညာရှင်တွေဖန်တီးကြတဲ့အသုံးဆောင်လက်မှုပစ္စည်းမျိုးစုံနဲ့စားတောက်ခုပစ္စည်းတွေကို၅ချိန်မြောက်စုစည်းပြသခဲ့တာဖြစ်ပါတယ်။လက်မှုလုပ်ငန်းတွေကိုလုပ်ကိုင်နေကြတဲ့မတန်ဆွမ်းသူများရဲ့ဘဝမြင့်တင်ရေးအတွက်ရည်ရွယ်ပြီးတော့အခါအားလိုစွာကျင်းပဖို့အစီအစဉ်များလည်းရှိတယ်လို့ပွဲစီစဉ်သူကပြောပါတယ်ရှင်
။ရန်ကုန်မြို့ကဆရာဆန်ပလာဇာမှာကျင်းပခဲ့တဲ့မတန်ဆွမ်းရန်ကုန်ငွေပွဲကိုကိုယ်တိုင်သွားပြီးတင်ပြယူခဲ့တဲ့နော်ဒဇင်ဖွေးတင်ပြတော်တာဖြစ်ပါတယ်။ VOE ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOE ကိုအကြံပြုစာရေးသားပေးပို့လိုတဲ့တွေးတချင်းတောင်းညင်ကြတယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်လို့တယ်ဆိုရင်တော့ကျွန်တော်တို့ရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်ခင်ဗျာ
ဒီ UI မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ။တို့ရရှိလို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 51တို့ပြင်လိုင်းလမ်းမီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာနားဆင်ကြရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာတင်ကန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်အစီအစဉ်လေးတင်ဆက်တဲ့အခါမှာဆိုရင်တော့
တို့ပြည်နေမြန်မာဆောင်ရှိကူးစက်ပြီးကျင်းဥပဒေရစီကျွန်တော်တို့ကကျွန်တော်တို့ရဲ့ဟိုကရာခွင့်ရပိုင်ခွင့်နဲ့ပတ်သက်လို့
ဒါကတော့အပတ်စဉ်စီးပွားရေးကဏ္ဍတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါအပြင်တုဒ္ဒဆုံလင်အမေရိကန်တခွင့်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြပေးပါမယ်။ဒေါ်ဆန်းစုကြည်ဟာနိုင်ငံရေးသမားတစ်ယောက်ဖြစ်ပါတယ်။ကြောက်လန့်စရာမဟုတ်ပါဘူးဆိုတဲ့ခေါင်းစဉ်နဲ့ပီတာအေကော့ကလနီစ်ရေးသားထားတဲ့ဆောင်းပါးကို Foreign Policy Magazine မှာဖော်ပြထားပါတယ်။လူလူအသေးစိတ်ပုဂ္ဂိုလ်တို့ဟာမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တမ်းပြီးဖို့တကယ်တမ်းဥဆောင်နေသူ NLD ပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါအောင်ဆန်းစုကြည်လိုပဲကြာဆုံးတာမြန်ဆန်တက်ကြပါလေ။အမျိုးသမီးကြီးဆိုပြီးတော့တင်စားခေါ်ကြတဲ့1992ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုများမကြာသေးခင်လတည်းအတွင်းမြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေပေါ်ရရက်ဆက်ဆက်နှိပ်ကွပ်မှုတွေပြုလုပ်ခဲ့တာနဲ့ပတ်သက်ပြီးတော့ဘာမှဝင်ရောက်ပြောဆိုတာမျိုးမလုပ်ခဲ့လို့ဆိုပြီးတကမ္ဘာလုံးကဝိုင်းပြီးတော့ဝေဖန်ပစ်တင်ခဲ့ကြပါလေ။သူမကိုချီးမြှင့်ထားတဲ့နိုဘယ်ဆုကိုပြန်ရုပ်သိမ်းဖို့ဟာတောင်းဆိုမှုတွေရှိခဲ့ပါတယ်။တချို့ဝေဖန်မှုတွေကတရားမျှတပါတယ်။ဒါပေမဲ့သူမဟာကြောက်စရာကောင်းတဲ့ဘလူးတီးရဲမဟုတ်ပါဘူး။လက်တွေ့ဝါဒီနိုင်ငံရေးသမားတဦးဖြစ်ပါတယ်။စစ်တပ်ကဗီဒီယိုအနာရယူထားပြီးတည်ငြိမ်မှုမရှိသေးတဲ့ဒီမိုကရေစီနိုင်ငံအတွင်းမှာအကန့်အသတ်နဲ့သူမရရှိထားတဲ့အာဏာအတိုင်းအတာအရအကောင်းဆုံးစူးစမ်းလှုပ်ဆောင်နေသူဖြစ်ပါတယ်လို့ရေးသားထားပါတယ်။စာရေးသူကသူဟာဒေါ်ဆန်းစုကြည်ဘက်ကပြောဆိုနေတာမဟုတ်ကြောင်းနဲ့သူမရဲ့နိုင်ငံရေးယက်တီချက်နဲ့ခေါင်းမာမှုတွေပေါ်အရင်ကဝေဖန်ခဲ့ဘူးသူဖြစ်ကြောင်းဒါပေမဲ့အခုခါမှာတော့သူမရင်ဆိုင်နေရတဲ့အခက်အခဲတွေကိုအနေချင်းလောက်သာနားလည်ထားသူတွေကသူမပေါ်မမျှမတအကဲဖြတ်နေကြတယ်လို့ယုံကြည်ကြောင်းရေးသားထားပါတယ်။ဒေါ်ဆန်းစုကြည်ပေါ်ပြစ်တင်ဝေဖန်သူတွေကလည်းတော်တော်အားကောင်းပါတယ်။လူခွင့်ရေးအဖွဲ့တွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအင်ဂျင်နီယာဂျိုလီတို့လိုဘိုနိုတို့လိုထင်ရှားကျော်ကြားသူတွေပါတယ်လို့နယူးယောက်တိုင်းဆိုသတင်းစာကြီးကလည်းအက်ဒီတာအဘော်ကနေဝေဖန်ရှုံချနေတာဖြစ်ပါတယ်။လွန်ခဲ့တဲ့25နှစ်ကအနောက်တိုင်းလီဘရယ်ရီဟာဒေါအောင်ဆန်းစုကြည်ကိုလူခွင့်ရေးသူရဲကောင်းတဦးတစ်ဖွဲ့မှာယွင်းယုံကြည်ခဲ့ကြပါတယ်။ဒေါအောင်ဆန်းစုကြည်ဟာဗုဒ္ဓဘာသာအများလက်ခံယုံကြည်ကြတဲ့မြန်မာနိုင်ငံအတွင်းမှာတော့လူခွင့်ရေးကိစ္စကိုထူးထူးချွန်ချွန်လှုပ်ဆောင်နိုင်ခဲ့သူဖြစ်ပါတယ်။သူမဟာဗုဒ္ဓဘာသာအမျိုးသားရေးဝါဒီဓမ္မဖြစ်ခဲ့တယ်လို့အခုလဲဆက်ဖြစ်နေသေးပါ။ကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေသူမရဲ့လွတ်လပ်စွာလှုပ်ဆောင်နိုင်မှုအတိုင်းအတာဟာဘိုနိုတို့နယူးယောက်တိုင်းစ်အက်ဒီတာဘုတ်ဖွဲ့ဝင်တွေမှာရှိတဲ့လွတ်လပ်မှုပမာဏလောက်မကြီးမားဘူးဆိုတာကတော့လက်တင်ခံမှုလိုပါတယ်ဆိုပြီးတော့ရေးသားထားပါတယ်။ဆက်လက်တင်ပြကျင်တာကတော့တရုတ်နိုင်ငံဟာဒေါအောင်ဆန်းစုကြည်ရဲ့အစိုးရပေါ်ဩဇာရှိတဲ့ဒေတာရင်းမိတ်ဆွေနိုင်ငံအဖြစ်ဆက်လက်ရှိနေတယ်ဆိုပြီးပညာရှင်တွေကပြောတဲ့အကြောင်းကင်ဘရာအရှေ့အာရှဖိုရမ်ရဲ့အွန်လိုင်းမှာရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။2018ခုနှစ်ဧပြီလမှာဒေါအောင်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံရာထူးရယူခဲ့တာနှစ်နှစ်ပြည့်မြောက်ခဲ့ပါပြီ။လွန်ခဲ့တဲ့နှစ်နှစ်တာကာလအတွင်း NLD အစိုးရဟာစီးပွားရေးမူဝါဒတွေနေဆက်ဒေတာကလွန်ညိုရေးအခြေအနေတွေကိုဦးစားပေးပြီးတော့ရုန်းကန်နေခဲ့ရပါတယ်။ရတအစိုးရဟာစစ်တပ်နဲ့လည်းထိညှိနေရပါတယ်။စစ်တပ်ဟာလွှတ်တော်မှာနေရာ25ရာခိုင်နှုန်းယူထားတယ်လို့အရေးကြီးတဲ့ဝန်ကြီးဌာနတွေကလည်းကင်ထားပါတယ်။ရတအစိုးရအနေနဲ့လုတ်ကင်နေရတာမှာအကန့်အသတ်ရှိနေတဲ့အကြောင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်တဲ့ရိုဟင်ဂျာကိစ္စမှာတရကအနေနဲ့တွေ့နေပါတယ်။2015ခုနှစ်ဇွန်လထဲမှာသမရရှီကျင်းပင်နဲ့အဲ့ဒီအချိန်ကအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံပြီးတော့ NLD အစိုးရရဲ့ဆက်ဆံရေးတိစောက်နိုင်ခဲ့ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုထောက်ခံမယ်ဆိုတာကိုပြသခဲ့ပါတယ်။လက်ရှိအစိုးရတက်လာခဲ့ပြီးတဲ့နောက်2016-2019ဘဏ္ဍာရေးနှစ်အတွင်းနှစ်နိုင်ငံကုန်သွယ်ရေးဟာ10.8 billion dollarsရှိခဲ့တယ်လို့ရေးသားထားပါတယ်။မြန်မာနိုင်ငံဟာဒီမိုကရေစီဘက်ကိုဥတီသွားနေပြီဖြစ်တာကြောင့်တရုတ်အစိုးရနဲ့ဆက်ဆံရေးအာရုံသွားလိမ့်မယ်လို့ကြိုတင်တွက်ချက်ထားမှုတွေရှိခဲ့ပေမဲ့ နှစ်နိုင်ငံနေဆက်မှာဖြစ်နေတဲ့လုံခြုံရေးအခြေအနေတွေအနောက်နိုင်ငံတွေရဲ့အားတဲ့တရောမရှိတဲ့ဆက်ဆံရေးတွေကြောင့်တရုတ်နိုင်ငံဟာဒေါင်ဆန်းစုကြည်ရဲ့အစိုးရပေါ်လွှမ်းမိုးထားတဲ့နိုင်ငံတစ်နိုင်ငံအဖြစ်တည်ရှိနေစေဖြစ်ပါတယ်လို့ရေးသားထားပါတယ
်။သောတာရှင်များရှင်လက်နက်ခိုင်ဖွဲ့စည်းတွေကြားမှာမစင်မချင်းအင်အားသုံးလှုပ်ဆောင်မှုတွေကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးနေကြရသလိုအိုးမဲ့အိမ်မဲ့ဖြစ်ရသူတွေလည်းအများအပြားရှိနေပါတယ်။လွန်ခဲ့တဲ့ဇပိုင်အတွင်းမူဆယ်မှာဖြစ်သွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုဟာအဲ့လိုမစင်မချင်းလှုပ်ဆောင်မှုတွေရဲ့တာဒကဖြစ်ပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းရေးရရှိဖို့အတွက်အဓိကလိုအပ်ချက်ကဘာဖြစ်မလဲဆိုတော့တောတရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့မှဓာတ်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေအနေနဲ့မိမိတို့ရဲ့ဖုန်းနံပါတ်ကို1-2-3-2-3-2-5-5-5-4ကနေတဆင့်ကြိုတင်အသိပေးထားလို့ရနိုင်တယ်လို့ဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေဖြစ်စေ Facebook စာမျက်နှာကနေဖြစ်စေကြိုတင်ရေးသားပေးပို့ထားလို့လည်းရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။ဒီကညတရက်ဒီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9:00နာရီမတန်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့နှိုးဆော်အပ်ပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာတင်ကားစာကိုလေ့လာဖို့အချိန်ရောက်ပါပြီ။ American Idiom တို့အင်္ဂလိပ်စာတင်ကားစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာပ
ါ။ဒီကိမနဲ့တင်ပြမယ် Idiom အတုံးကတော့
Front Runner
ဆိုတာပဲဖြစ်ပါလေ။စာလုံးပေါင်းက FRONT Front ကရှေ့RUNNER runner ကအပြေးသမားဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့ရှေ့ကပြင်းနေတဲ့လူပေါ့ idiom ဒီပဲကလည်းရှင်းပါလေရှေ့ကပြင်းနေသူဆိုရင်နိုင်ဖို့အလားအလာအကောင်ဆုံးလူလို့ဒီပဲယူနိုင်ပါလေဒီသုံးနဲ့ပတ်သက်လို့ George Grubby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Jim Brown is the front runner in the governor's race.Most of the voters support him.
Jim Brown ha pi ne u chu yi mu yue kaw pwe ma a nai ya me a la la kaung song lu be bo. Me san da shin a mya su ga le tu ko thauk khan ja le le lu thi be ya ba le. U ma ko naw ta khaw na sin chi ja ya aw.
Jim Brown is the front runner in the governor's race. Most of the voters support him.
A nai ya bu a la la a kaung song lu phi ni de su yin idiom a tong ya be lu pyo ma le.
Front runner.
Lu pyo lu ya ba le.အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အတုံးပဲဖြစ်ပါလေ
။ဒေါ်လာလတန်တင်ဆက်တဲ့ American Idiom တော့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်ပေးမှာပေါ့။စီးပွားရေးကဏ္ဍကိုနားဆင်ရပါမယ်။ရန်ကုန်တိုင်းဒေသကြီးအတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအကောင့်ထဲပေါ်နိုင်ရေးအတွက်ရှိနေတဲ့မြေတွေကိုအချိုးရှိရှိတုံးချသွားမယ်ကြောင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမကြာခင်ကပဲပြောခဲ့ပါလေ။ဒါပေမဲ့ရန်ကုန်တိုင်းအစိုးရကဦးစီးအကောင့်ထဲပေါ်မဲ့မြို့တည်စီမံကိန်းတချို့အတွက်လေမီတင်းစီမှုတွေရှိနေတာလေတိန်ရာတိန်မလုပ်ပါဘူးဆိုတဲ့ NLD အစိုးရဘော်ဒေတာကန်လေသမားတွေရဲ့မကျေနပ်တန်တွေလည်းထွက်ပေါ်နေပါတယ်ဒီအကြောင်းကိုအခုသတင်းပတ်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းနိုင်ကတင်ပြထားပါတယ်နားဆင်ပ
ါဒေါ်ဒန်ဒေတာကြီးအတွင်းရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေပုံမဝင်ရောက်လာစေရေးအတွက်ရည်ရွယ်ပြီးတိုင်းဒေတာကြီးအစိုးရအဖွဲ့ရင်းနှီးမြှုပ်နှံမှုကော်မတီရုံးဒီနေ့မြုံနံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနတို့ပူးပေါင်းပြီးရန်ကုန် Investment Forum 2018ကိုရန်ကုန်မြို့ Novotel Hotel မှာမေလ9ရက်နေ့ကကျင်းပခဲ့တာပါဒီအခမ်းအနားကိုစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့လည်းတက်ရောက်အမှာစကားအသီးသီးပြောကြားခဲ့ကြပါတယ်ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့ရန်ကုန်တိုင်းဒေသကြီးအတွင်းဆက်မှုနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဖြစ်လာစေမဲ့မြေအုံချမဲ့သူတွေမြေရနိုင်အောင်သူ့အစိုးရကအစီအစဉ်ဆောင်ရွက်ပေးနေတဲ့အကြောင်းပြောကြားခဲ့ပါတယ်
ဒီပြီးကြာဆိုတဲ့အခြေအနေနဲ့ဒီအတုံးချတဲ့ဒီလက်ထက်ကိုဒီရကျွန်တော်စီမံပေးနိုင်ဖို့ကျွန်တော်ကြိုးစားပါဖြစ်ပါတယ်အကြောင်းကညီမတကယ်ကြီးမြတ်နာဆက်စပ်လုပ်လုပ်ငန်းတွေလုပ်တဲ့ထောက်ထုတ်လုပ်ငန်းတွေလုပ်တဲ့ဒီထိုင်ခြင်းအတွက်ပေါ့နော်ဒီတိုက်ခိုက်တဲ့ပြည်ဆောင်ပြီးဒီကြောင်ဖြစ်တဲ့ဒီအတွက်ကိုရှင်းပြမှာဖြစ်လို့လုပ်ရတယ်ညီကိုစားနိုင်တဲ့အတွက်စေတုံအဘကပြည်ရဲ့စေတုံရောင်းရတဲ့အတွက်အတားကြောင်းဆောင်ရပါမယ်အခုကျွန်တော်ယောမရှိနေတဲ့အက
ခုရှိနေတဲ့အခြေအနေကိုမြေအသက်ပေါ်ထွန်းလာတဲ့ကျွန်တော်တို့မြတ်တာစီမံခန့်ခွဲခြင်းဖြင့်ဒီလေးကိုတင့်တင့်အောင်ကျွန်တော်တို့လုပ်ပေးပါမယ်
။ဒါပြင်အရင်အစိုးရတွေလက်ထက်မှာအာဓမလေယာဉ်မြေတင်းဆဲခံခဲ့ရတဲ့အခြေအနေတွေကိုလည်းဝန်ကြီးချုပ်ကအခုလိုထည့်သွင်းပြောကြားခဲ့ပါသေးတယ်
။ဒီသမားတော်များများပါရှမ်းကိုပါညီသိခံရရှော်ရှင်းရသူတို့ရဲ့ရှင်ထဲမှာခံစားချက်ရှိဒီညီကြီးရဲ့အကြံကြီးကတိတ်ထောင်ချီချက်လာတဲ့အခြေအနေသူတို့ညီအာဓမသိနေခဲ့တယ်ဆိုရင်ခံစားချက်တချို့အင်းရှိနေတဲ့လူတော်ကလည်းအဲ့လိုဖြစ်မှာသွားကြည့်တော့ကျွန်တော်တို့တွေ့ရပါတယ်။ဒါကြောင့်ဒီလူတွေကိုစာသာထောက်တာရေရောချင်းပြန်ပေးလိုက်တယ်။တိုင်းပြည်ကအစိုးရဖြစ်နေတယ်။ပြည်တော်ရဲ့အစိုးရလည်းလမ်းပြချက်ပြရကျွန်တော်တို့ဇေယျာကြီးတီးပြန်တဲ့စစ်စစ်ကြီးပြန်လဲပြီးတော့ရောချင်းပြန်နိုင်တယ်ကျွန်တော်တို့စာပေတစ်ခုဖွဲ့စီကျွန်တော်တို့စာပေတစ်ခုဒီနေရာမှာအမှုဝဲပါတကောင်းအထောင်ပေါ်လာရှိပါတယ်။ပေါင်းတကောင်းရှိရတဲ့နတ်ဆက်ရှိဖြစ်ပြီးရှိပါတယ်။
အနေဒီအစိုးရဟာလေယာဉ်မြေတင်ဆဲခြင်းမပြုလုပ်တဲ့အပြင်တင်ဆဲခံလေယာဉ်မြေတွေပြန်လည်ရရှိရေးအတွက်လှုံ့ဆော်ပေးမယ်ဆိုတဲ့ကတိကဝတ်တွေရွက်ကောက်ပွဲကာလအတွင်းထားရှိခဲ့တာပါ။မန္တလေးနဲ့စကိုင်းတိုင်းဒေသကြီးအတွင်းမတရားတင်ဆဲခံထားရတဲ့လေယာဉ်မြေတချို့ကိုလက်ရှိအစိုးရကပြန်လည်ပေးအပ်ခဲ့တာတွေအစောပိုင်းမှာရှိခဲ့ပါတယ်။ဒါပေမဲ့ရန်ကုန်တိုင်းဒေသကြီးမှာတော့အဲ့ဒီလိုဖြစ်မလာတဲ့အပြင်အခုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောသွားတာနဲ့လက်တွေ့ဖြစ်ရဟာဖီလာဆန့်ကျင်ဖြစ်နေပြီးမြို့သစ်စီမံကိန်းအတွက်လက်သိမ်းရသိမ်းလောက်တာတွေပါရှိနေကြောင်းရန်ကုန်တွတ်တေးလိုင်တာယာကားလန်ဘေးကမြို့သစ်စီမံကိန်းအတွက်အသိမ်းခံရမဲ့ဆင်းရဲမှာပါတဲ့လေပန်းရှင်ကိုအေကြီးကပြောပါတယ
်ဒီလေးလေပန်းကြီးရဲ့အတွက်ဒီကြီးကနေပတ်သက်လို့တော့ကျွန်တော်ရဲ့စေတီတော့အမြင်ပေါ့နော်စေတီတော့အမြင်နဲ့ဒီလက်လက်ကန်ကန်ကန်တဲ့လူတွေရာပြောနေတယ်ဒါလုံးဝစေရင်းနေတော့တော့မရှိဘူးနော်ဒီလိုကြီးနေကိုဆက်လို့တာပဲအနာရှင်ရက်ဆက်နေလို့ကြာတယ်အဲဒီအကျိုးရအောင်မှာတော့ဒီလက်ရှိ NYDC ရပါတော့အကျိုးရရတော့မှာပဲလို့ဒီလူတွေတော့ကတော့အကျိုးခံစားခွင့်ကတော့ဘာမှပြည့်စုံမှာမဟုတ်လို့ကျွန်တော်ထင်တယ်ပေါ့နောက်တစ်ခုကဒီစီမံကိန်းကဒါမြေအောင်စားတဲ့ပွဲကြီးပေါ့ဟိုမြေမတိမအောင်လို့ပြောနေတတိယဆက်တက်ပြီးရင်ဆက်လာခဲ့ရဒီလက်ရှိ NYDC ဆိုတာဒီမတိမအောင်လို့ကအဆက်တက်ကြီးပြီးရင်ဒီပြည်ရဲ့ပြည်အောင်မြေအောင်ဒါရောင်းစားခွင့်လုပ်နေတာကတော့အဲ့တော့ရှိနေမှာတော့ဥရိနေလေတော့ဆက်နေတယ်ပြီးရတဲ့ကတိနဲ့အားလုံးကတခုမှပြင်းပြင်းနဲ့ဘာမှမရှိဘူးဥရိနေလေဒီနေ့လောက်တာမဟုတ်ဘူးသူကသူ့တဝန်ကိုတုတ်တယ်လုတ်ချအောင်လုတ်ချပါလိမ့်မယ်ဒါတော့တော့မဖြစ်သေးဘူးကြောက်တယ
်ရန်ကုန်တိုင်းဒေသကြီးကဒီမြို့သစ်စီမံကိန်းအကောင့်ထဲပို့ဖို့စီစဉ်နေတာမှာကိုယ်အကြီးပိုင်ဆိုင်တဲ့လေယာမြေအပအဝင်ယာနဲ့ချီတဲ့လက်ပိုင်ရှင်တွေရဲ့လက်မြေဧကပေါင်းထောင်နဲ့ချီကိုတိမ့်ဆဲဖို့စီစဉ်နေတာပါတော်ဝင်ရှိသူတွေကတင်းဆဲမဲ့လက်မြေတွေအတွက်ရောချင်းငွေပေးတယ်ဆိုပေမဲ့အဲ့ဒီရောချင်းငွေပမာဏဟာသူတို့တင်းဆဲခံရတဲ့လက်ရမြေတန်ဖိုးရဲ့အဆမတန်နည်းနေတယ်လို့လည်းလက်သမားတွေကပြောဆိုကြပါတယ
်။ဟုတ်ကဲ့ဟိုမြေနဲ့မြေကြီးလေးတွေဒီလိုပုံစံမျိုးဆိုတော့ပြောလိုက်တဲ့အခါကျတော့ဟိုဒီလူကြီးရဲ့သဘောဆန္ဒကိုဘာမှဟိုဥစ္စာပေါ့နော်ဆန္ဒကိုဘာမှမယူဘူးဒီလက်ချင်တွေလုပ်တဲ့ပုံစံတော့လုံးဝလက်မခံဘူး။အဲ့တော့သူ့သဘောနဲ့သူမြေနဲ့မြေကြီးလေးတွေဆိုတာဘယ်လိုလဲအိုးကောင်မဆုံးဖြစ်တယ်ဒီဆုံးဖြစ်တယ်လားအင်္ဂလိပ်ဆုံးဖြစ်တယ်အဲ့ဒါလေကျွန်တော်ဒီနေ့ဒီတော့ကိုယ်ပြန်ကျွန်တော်မသိရဘူ
းဒီမြို့သစ်စီမံကိန်းကိုအရင်အစိုးရလက်ထက်မှာစတင်အကောင့်ထဲပို့ခဲ့တာဖြစ်ပေမဲ့အဲ့ဒီတုန်းကစီစဉ်ခဲ့တဲ့အကျယ်ဝန်းအပြင်နောက်ထပ်တိုးချက်မဲ့နေရာတွေမှာရှိနေတဲ့လေလုတ်တောင်သူတွေရဲ့သဘောဆန္ဒကိုအရင်ရယူခဲ့ခြင်းမရှိတဲ့အပေါ်လက်သမားတွေဘက်ကစိုးရိမ်ကြတယ်လို့လည်းကိုအေကြီးကဆက်ပြောပါတယ
်ပြဿနာဘယ်လိုရှိလဲဆိုတော့အဲ့မှာဒီဒီလကင်းကြီးကတော့အခုလည်းဒီပြည်နဲ့ပြည်နယ်တို့ပြည်နယ်မှန်းဆိုတော့သူတို့လည်းငါကလည်းဘာမှမသိဖြစ်နေတယ်ဟိုလေအဓိကပြဿနာအားပေါ့နော်နောက်တစ်ခုကသူကသိနေနေမှာ1990ဒီကဲဥပဒေအရဆိုရင်ကျွန်တော်တို့ရဲ့ဟိုကရာခွင့်ရပိုင်ခွင့်နဲ့ပတ်သက်လို့နေရာကျော်ချင်းနေနေသူကသိပြပေးနေတယ်ဆိုရင်အဲ့သိပြဆိုတာသိပြရဲ့နေရာမျိုးစုံလုံးပုံပြဒီကြောင်ကြီးကတခြားနေရာမှာပြေးတော့ပြောပြရပြေးရပြေးရတာဖြစ်တဲ့ပြန်သူက1990ဒီကဲဒီလိုရဆိုရင်ကျွန်တော်တို့ကဒေသဝပြသူပြောချင်းကြီးကပိုင်ဆိုင်မှုနဲ့ပတ်သက်လို့ကျွန်တော်တို့ကဒီသက်ဆိုင်ရာတရားရုံးကိုပြန်ပြီးတော့ကွင်းစီပါနေရှိရပါတော့ဒီတောင်ချက်ကိစ္စလေးမျိုးကအခုကတခါလေးပြည်ဒီရေကြီးဖို့တဲ့ဒုံငန်းပြည်ကတော့အင်းပြန်တခါတော့ဖြစ်ပြကြတယ်ဒါကလုံးနဲ့ဒီလိုကကဒီမှာပြည်ပြီးပြင်လာပြီးတော့နော်တော့ဒီမှာရှိတဲ့စိုက်ပြန်နေတယ်ဘာမှသူကငလငလဘာမှသူကစိုက်ပြန်လာနေတော့ဘာမှမရှိဘူးဟိုဘယ်နေရာမှာဘာလို့မပင်နေရာမှာဘာလို့မရတော့ဟိုပြည်ပြည်ပြုတ်ကိုဘယ်လိုလုပ်မလဲဆိုတာကို 这个世界价不断的往下你们是怎么的你都是想下来的。所以这种地方的地方安龙地方的地方的地方的地方的地方的地方的地方的地方的
အနေဒီအစိုးရတက်လာပြီးနောက်ပိုင်းနိုင်ငံခြားကရင်းနှီးမြှုပ်နှံမှုတွေထင်သလောက်ရောက်မလာတဲ့အတွက်ပြည်ထောင်စုအစိုးရအပါအဝင်ရန်ကုန်တိုင်းဒေသကြီးနဲ့ပြည်နယ်တိုင်းဒေသကြီးအစိုးရအသီးသီးတို့ဟာကိုနီကိုဟန်နဲ့ရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နေကြတာပါဒါပေမဲ့လည်းလက်ရှိစတင်လည်ပတ်နေပြီဖြစ်တဲ့တီလဝါဆက်မှုဇုံအတွင်းကလေယာဉ်မြေတွေကိုဥပိုင်ကုမ္ပဏီနဲ့လယ်သမားတွေအကြားခနေ့အချိန်အထိပိုင်ဆိုင်မှုအငင်းပွားနေတာမှာမေလ12ရက်စနေနေ့ကတော့ရဲတပ်ဖွဲ့ကလက်နက်အင်အားသုံးဖြုတ်ခွင်းခဲ့တာကြောင့်လယ်သမားတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီကိစ္စကိုရန်ကုန်တိုင်းဒေသကြီးအစိုးရကကြားဝင်ဆောင်ရွက်ပေးရတဲ့အတွက်ညှိနှိုင်းဆွေးနွေးနေကြတဲ့ကြားကပဲအဲဒီလိုတွေးထက်တန်ယူဖြစ်ခဲ့ရတာကြောင့်အနာဂတ်မှာအကောင့်ထဲဖော်လက်တန်သော OA မြို့တင်တဲ့တခြားစီးပွားရေးဆောင်စီမံကိန်းတွေအတွက်အနာပိုင်တွေဘက်ကပွင့်လင်းမြင်သာမှုရှိဖို့လိုအပ်လာပါတယ်။ဒါ့အပြင်စီမံကိန်းတွေမစတင်ခင်မှာဒေသခံလူတွေရဲ့သဘောထားကိုအရင်ကောက်ယူပြီးနှုတ်နှစ်ဖက်ညှိနှိုင်းအဖြေရှာနိုင်ကြမှသာရည်မှန်းထားတဲ့စီးပွားရေးဖွံ့ဖြိုးမှုတွေဟာလည်းအကောင့်ထဲဖော်နိုင်မှာဖြစ်ပါလိမ့်ခင်ဗျ။
ဒါရောအပတ်စဉ်စီဝါရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရပါမယ်ကိုအောင်ကတင်ပြထားပါတယ်ခင်ဗျာ
ဧပြီလ24ရက်နေ့ဟာအမေရိကန်ကွန်ဂရက်စာကြီးတိုင်းရဲ့218နှစ်မြောက်မွေးနေ့ဖြစ်ပါတယ်။1800ခုနှစ်မှာသမ္မတဂျွန်အဲဒမ်စ်ကကွန်ဂရက်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်။ကမ္ဘာအကြီးဆုံးစာကြီးတဲ့အကြောင်းဆက်လက်တင်ပြပေးပါမယ်။ကွန်ဂရက်စာကြီးတိုင်းကစာအုပ်တွေဟာများလွန်းလာကြောင်းကောင်းအောင်ဖတ်ဖို့ဆိုရင်တဘွားနဲ့တော့မလွန်လောက်ဘူးလို့ကွန်ဂရက်စာကြီးလိုက်ကသမိုင်းပညာရှင်ဂျွန်ကိုကပြောပါရယ်သူဟာစာကြီးလိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြီးလိုက်နဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြီးလိုက်နဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနိုင်ပြောင်းရစွာပြတ်ပြနိုင်ပါတယ် Mrs. Pefford ဆိုတဲ့စာကြီးလိုက်ဝန်ထမ်းဟောင်းတစ်ယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြီးလိုက်ဇင်းဉာဏ်လန်းတစ်ချောင်းစာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ကိုကပြောပါရယ်
But the legend is that he could tell you
Saudi ဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးနောက်ထပ်ကခန်းနံပါတ်4ကိုသွားစာအုပ်စင်ရဲ့၃လွှာအစွန်ဆုံးမှာရှာရင်ခမားလူကျင်တဲ့အစိမ်းရောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပ
ါစူးစမ်းထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတံမိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်းဗြိတိသျှတပ်ဖွဲ့တွေကကွန်ဂရက်စာကြီးလိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက် Jefferson ဟာစာကြီးလိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်းထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ
်
ဖေယိုစိန်းနေတက်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပါ
ကွန်ဂရက်စာကြီးလိုက်မှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွှန်တွေကမ္ဘာမှာအဆုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေအပါအဝင်မျက်မမြင်တွေအတွက်လက်နဲ့စမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်။ဒါ့အပြင်လည်းဒီလောက်ကြီးမားတဲ့စာကြီးလိုက်မှာလိုအပ်ချက်တွေလည်းရှိနေသေးပါ။နေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ
်။ We add 10,000 items a day.
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း1000လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျနေရာလွတ်အငြင်းန်းရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ
နေရာသိမ့်မရှိတော့တာငွေကြီးနဲ့နောက်ဆုံးပေါ်နီးပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်ရတဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရံမုံတွေလက်ခံဖို့လည်းကွန်ဂရက်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာအမေရိကန်ပြည်အောင်စုဟာတကဘာလုံးကရွှေပြောင်းချစ်ချနေထိုင်ကြသူတွေရဲ့နိုင်ငံကြီးဖြစ်တယ်လို့နောက်ထပ်ရောက်လာတဲ့ဒုက္ခသည်တွေရဲ့ဘဝအဆင်ပြေချောမွေ့ဖို့အတွက်လည်းနီလန်ပေါင်းစုံသုံးပြီးအကူအညီပေးနေကြပါတယ်။အမေရိကန်ပြည်အောင်စုကိုရွှေပြောင်းချစ်ချလာကြသူတွေအနေနဲ့နောက်ခံယဉ်ကျေးမှုမတူကွဲပြားတဲ့အရက်မှာရှင်သန်စုံစည်းနိုင်ဖို့အတွက်ခစ်တီမော်ရီဟာထရက်ကားနဲ့ကော်ဖီဆိုင်လေးကိုဖွင့်ခဲ့တာပါ။ဘသူကိုမဆိုနူးနူးထွေးထွေးကြိုဆိုပါတယ်လို့ကော်ဖီဆိုင်ဖွင့်လွှတ်သူခစ်တီမာရီကပြောပါတယ
်။ I think people wantto reach out to each other and if
you read the one to us ဆုံးကျင်ကြတယ်လို့ထင်ပါတယ်လုံခြုံပေးခြင်းနဲ့နေရာလည်းရှိမယ်အရသာလည်းကောင်းအနံ့လည်းကောင်းတက်တောင့်တက်တာလည်းရှိမယ်ဆိုရင်လူတွေလာကြမှာပါဒါကြောင့်ခုဆိုရင်ယဉ်ကျေးမှုနောက်ခံမတူကြတဲ့ဘာသာပေါင်းစုံနိုင်ငံပေါင်းစုံကလူတွေလာကြပါတယ်အခုလိုမေတ္တာအစစ်မှန်နဲ့ကြိုဆိုတာကြောင့်အားလုံးကအလားတူတောင်းပြန်ကြတာကိုတွေ့ရပါတယ်
အနီးရောင်ကော်ဖီထရက်ကားနဲ့စတင်ကော်ဖီရောင်းချတဲ့စိတ်ကူးသည်ဟာအခုခါမှဆိုပိုကျေပြန့်လာပါတယ်။ Clarkston မြို့ကမတူခြားနာတဲ့အထွေအကြုံညင်ကျေးမှုတွေအကြောင်းသိခွင့်ရတာဟာအခွင့်အရေးကောင်းတစ်ခုဖြစ်တယ်လို့ Murray ကဆိုပါတယ
်။ I've learned so much.
တခြားညင်ကျေးမှုတွေတော်တော်များများအကြောင်းလည်းလေ့လာခွင့်ရပြီးအလကိုစီရှိကြတာကိုလည်းတွေ့ရပါတယ်။သူတို့ကိုတီးခြားထားပြီးတော့ခက်စိမ့်စိမ့်နေမယ်ဆိုရင်တော့သူတို့အကြောင်းသိနိုင်ဖို့အခွင့်အရေးလှည့်လို့ရမှာပါ။
စီးရီးယားကနေရောက်လာပြီးနှစ်လအကြာ2015ခုနှစ်ကတည်းကအာမက်အဇူခန်နီဟာဒုက္ခတဲ့ကော်ဖီဆိုင်မှာအလုပ်လုပ်လာတာပ
ါ I went through the Burgram which
လောက်ကင်တင်တန်းကျောင်းကတစင်းဒီကိုရောက်လာတာပါတင်တန်းမှာပြောင်းလဲစရာအတွေ့အကြုံအများကြီးရပြီးဒီကစနစ်ကိုလည်းတင်ကြရပါတယ်အဲ့ဒီနောက်ဒီနေ့အကြာမှာတော့ဒီမှာအလုပ်လုပ်ပြီးအတွေ့အကြုံတချို့ကိုလည်းပြန်ဝေမျှပေးပါတယ်
တခြားသူတွေကလည်းအခုလိုကူညီရတဲ့အတွက်ကိုကိုကိုယုံကြည်မှုပိုရှိလာတယ်လို့ကွန်ဂိုဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံကလာရောက်သူလီယွန်ရှွန်ဘာနာကပြောပါတယ
် I'm very glad so that I can try myself as
ဒီနေ့ကမှဒုက္ခသည်တယောက်အနေနဲ့စူးစမ်းခွင့်ရတာရန်ဝန်တော့ပါတခြားဒုက္ခသည်တွေရဲ့လုပ်ငန်းတွေ့ကြုံတွေ့တဲ့အောင်နဲ့ဘာသာစကားတွေ့တဲ့အောင်ကူညီပေးရတာကိုလည်းဝမ်းသာပါတယ်
အရာစကားပေါင်း60ကျော်ပြောဆို30ပြီးလူမျိုးပေါင်း148မျိုးနေထိုင်တဲ့ Clarkston မြို့မှာဆိုရင်ဒုက္ခတဲ့ coffee ဆိုင်ဟာအရေးပါတဲ့စုံရက်တစ်ခုဖြစ်လာပြီးကမ္ဘာတစ်ဝှမ်းကလူမျိုးပေါင်းစုံအလုံးလာရောက်စုစည်းရနေရလဲဖြစ်ပါတယ်ခင်ဗျာမနက်ခင်း coffee တစ်ခွက်တောက်ပြီးနေ့တစ်ကိုစရတာဟာ coffee ချိန်နှင်းသက်သူတွေအတွက်တော့ဘဝရဲ့အစိပ်ပိုင်းတစ်ခုလိုတော့ဆိုရမှာပါဆူဒန်နိုင်ငံမှာငယ်စဉ်အရွယ်ကမိဘတွေနဲ့တကွဲတပြားဖြစ်ခဲ့ပြီးအခုအခါမှာအမေရိကန်နိုင်ငံသားဖြစ်နေတဲ့မန်ယန်ခါဟာလဲကော်ဖီထုတ်ပိုးရောင်းချပြီးဒုက္ခတွေရဲ့အနာဂတ်ပိုတောက်ပလာဖို့ကြိုးစားခြင်းနေသူပါ
734 is the geographical
934ဆိုတာအီသီယိုးပီးယားကဒုက္ခသည်နှစ်သိန်းခွဲလောက်နေထိုင်တဲ့စခန်းရဲ့တီနေရာအညွှန်းဖြစ်ပါတယ်။နေ့စဉ်နေ့တိုင်းသူတို့တွေရင်ဆိုင်ရတဲ့ဒုက္ခတွေကိုကျွန်တော်နားလည်ပါတယ်
။တောင်ဆူရန်နဲ့နေဆက်ချင်းကလေးရဲ့အီသီယိုးပီးယားနိုင်ငံဂမ်ဘဲလာဒေသကဒုက္ခသည်စခန်းမှာခါဟာ73နှစ်ကြာနေခဲ့တာပါ။ဆူဒန်နိုင်ငံကပြည်တွင်းစစ်ကြောင်းအသက်3နှစ်အရွယ်မှာသူဟာမိဘနဲ့ကွဲကွာခဲ့ပြီးတခြားကလေးငယ်2000လောက်နဲ့အတူ Lost Boys လို့ခေါ်ကြတဲ့နေရက်စွန့်ခွာပြီးမိတကွဲဖတကွဲဖြစ်ခဲ့ရသူတူဖြစ်လာပါတယ်
။ When I was 3 years old my
ability အသက်3နှစ်လောက်အရွယ်မှာကျွန်တော်ရွာတိုက်ခိုက်ခံရပါတယ်။ရောက်ဆူဒန်ဆိုးရွားကရွာကိုမိရှို့ခဲ့ပါတယ်။ရွာမိလောင်တော့ကျွန်တော်တို့ကလေးတွေလည်းမိဘတွေလည်းကွဲပြီးတနေရာစီရောက်ကုန်ပါတယ်။အဲဒီနောက်အီသီယိုးပီးယားကိုရောက်ပြီးဒုက္ခတွေဖြစ်လာတာပါ။လမ်းတစ်လျှောက်မှာတော့ကလေးတွေတော်တော်များများတိတ်ဆုံးကုန်ပါတယ်။
မိုင်းတစ်ထောင်နီးပါးလမ်းလျှောက်ပြီးဒုက္ခသည်စခန်းမှာနေရတဲ့ခြောက်ခြားပွေအတွေ့အကြုံကိုခါကအခုလိုပြောပြပါရယ
် You feel every day
အဲ့ဒီမှာနေရင်သေသွားနိုင်တာကြောင့်နေတိုင်းစိုးရင်ကြောက်လန့်နေရပါတယ်စားတော့အလုံးလောက်မရှိလို့စားလောင်မွတ်သိပ်ပြီးတော့လဲကလေးတွေတေကုန်ကြသလိုဝမ်းယောဂအပြင်တခြားယောဂတွေကြောင့်လည်းတေရပါတယ်တချို့ကလေးတွေလည်းနေရာအတီတကျနဲ့နေဖို့ဒုက္ခသည်စခန်းကထွက်ပြေးကြပြီးလမ်းမှာတေဆုံးကြရတွေလည်းရှိပါတယ်
အသက်16နှစ်အရွယ်မှာတော့ခါဟာအမေရိကန်ပြည်ထောင်စုကိုဒုက္ခသည်အဖြစ်နဲ့တကူတည်းလာခဲ့ပါတယ်။ဒါပေမဲ့လည်းဒုက္ခသည်စခန်းမှာရုန်းကန်နေရသူတွေကိုတော့သူကမမေ့ပါဘူး။ဗာဂျီးနီးယားပြည်နယ် Rich မွန်မျိုးကကောလိပ်မှာနိုင်ငံတကာဥပဒေပညာရပ်ကိုသင်ကြားနေတဲ့အချိန်ထဲမှာပဲဒုက္ခသည်တွေရဲ့ဘဝကိုအများသိရှိနားလည်လာအောင်ဆောင်ရွက်ခဲ့ပြီးဆူဒန်ဒုက္ခသည်တွေကိုကူညီရေးအစီအစဉ်စတင်ခဲ့ပါတယ
်။ We want to focus on aid free.meaning
ဒုက္ခသည်တွေအနေနဲ့သူတို့ခြေထောက်ပေါ်သူတို့ရပ်နိုင်ဖို့ကျွန်တော်တို့အဓိကထားလှုပ်ဆောင်နေပါတယ်။ဒါကြောင့်မြစ်တွေတွေသွားငါးဖမ်းနိုင်အောင်ငါးဖမ်းပိုက်ကုန်တွေဝယ်ပေးပါတယ်။ချန်ဆိုင်နိုင်အောင်ဖန်တီးပေးတယ်ဆိုရင်လည်းသူတို့ဘာသာစိုက်ပျိုးစားတောက်နိုင်ပါတယ်
။ဒုက္ခသည်ကလေးတွေရဲ့ပညာရေးအတွက်ကူညီခြင်းကြရတဲ့ဆိုရင်တော့ရန်မုံငွေအဖြစ်ရောင်းချတဲ့ခွန်သုံးလေးကော်ဖီခွက်ငါးဖမ်းပိုက်ဘောဘင်စတာတွေကိုလည်းဝယ်ယူနိုင်တယ်လို့ခါကပြောပါတယ်ခင်ဗျာ။
တို့ရရှင်တို့ကနားဆင်ကြရတာကတော့ကုအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားအာဏာရှင်ကင်ဂျွန်အန်တို့ကြားကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးကိစ္စသမိုင်းဝင်ဆွေးနွေးပွဲအတွက်ပြင်ဆင်မှုတွေလုပ်နေကြပါတယ်။တကယ်လို့သာရည်ရွယ်ချက်အတိုင်းအောင်မြင်မယ်ဆိုရင်ကမ္ဘာကြီးအတွက်ကြီးမားတဲ့အောင်မြင်မှုဖြစ်မယ်လို့သမ္မတထရမ့်ကပြောကြားထားပါတယ်။မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်အဆုံးတက်ရေးနဲ့ပတ်သက်လို့ထာဝရခိုင်မာပြီးစမ်းစစ်နိုင်မဲ့ဆောင်ရွက်ချက်တွေမလုပ်သေး၍ပိတ်ဆို့တံခါးမှုတွေချမှတ်ထားမှဖြစ်တဲ့အပြင်းထန်ဆုံးဖိအားတွေဆက်ပေးသွားမယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကပြက်ပြက်သားသားအသိပေးထားပြီးဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်လို့အမေရိကန်ဘက်ကစိုးရိမ်တဲ့ကိစ္စတွေရှိနေသေးပြီးအဓိကအားဖြင့်ကင်အစိုးရရဲ့ထိတ်လန့်ဖွယ်လူခွေရေးပတ်တမ်းတွေပါဝင်နေဆိုတာကိုလည်းအမေရိကန်ကရှင်းရှင်းပြောကြားထားပါတယ်။ Mia Korea PWA Lula Kwene, Lu Kwenyego Mien Dembo Adwet, Tang Korea Masiri NGO Rene, Nanganaga Atainwanga, Ebrola Nasashia Nigani, Milang Ayani Ati, Mia Korea Lula Kwen the Demba, North Korea Freedom Week Apinet, Tamat Hawari, Eri the Demba Adwet, American Nanganjai Winji had the new word ga Chenya Jet Topjangirama. Kababa ma a pinay so, a yes so, soya rega the cookie de Mia soya la ama, Mia Korea pidu, tanechi, doka, kaniaze pidesra, kabajiga mamejabu, pioja tavare, Mia Korea pidria bawama, pebansongani, lukui, chopa kaniara, nebong chausejo, chini, vilo, jina jetema, Miss Newark got taubia tavare, Kalingeri, midazu winry abawe, nangaye a chisa kandri ma, Doka Yang Nijare, a soya suswe kanya do the thing lao apie. Mia Korea Lumuriha, a ting and look when yerigo, Longwa Niba, Nienbe Kaniabare. Tilo Pine de Winjangani, Twapibo, Josa Durigo, a soya ga midwaga yenle, Nixa Kanya, Damam Ho, Tapia Kanjayabare. Tilo Yesa Pine Guri Apo, American Pidanzuga, a long a me, soya in Sapia Yare, Lu, Joguya do New World Gap Yoware, Taja. A pian tanzon, Piari, Bidwame, a pian, Darwin Sidri, Darwin Kamu, Shila Zibule, American got Sabido, Pia, Bidwame, a teacher and pianid and Nanganega, Mirgoria, Pidri and Nine, a piankaba, a jang, Bobby, the man, Dayton, Jaja, Tishi, Nambu, a dre, Bamalide, the Nanchella Drigo, Mirgoria, Nangandego, Nangandegani, Nangandema, Jashin, Nambu Gule, American got Bobby, Arto, Sanguia, Dwamelo, American Nanganjai Winji had the new word yet in your jetema, Popia Tavare.
American Suya, Borani Abu, Pintia Lupi.
Prochino Gunas in Yaragaro, American Suya, Bora Mina Pibi, Vue, Abu Mojo, Taman Biro, Tibi, Abarakmia. Vue American Tangani, Inganimene, who let she told him Pinir at Naiza, Sisingu. Manessina Yani Kuna IT, Landomita, Setchau, Sakune, Nasset Lirgani, Pian Levido, Tolin Bito Mapibale. Vue Mimavanga in Animan Tepe season ago, Celebido, Tolin Nivale, Guro, the Rene Chinjoku, Kuchu Olinga Chinya Bivale.
Jerusalem, American Tanyo, Tip Punetago, Kangwad and Ine, Israel and Palestine Chaga, Gaza, Ditama, Taunachi, Sanata, Rishige, Vido, Throde Rene. Israeli Japogare Digonia Lubong Hazajo they saw me Luna Town Jotan Yagabare. Tahana Tosa Legunega Sabido Israel Chipware Sipore Dwin the Jo Miazo Jampamula Chibare. They saw the Yitra Miala and Mia American Hamidi Pide Pinten and Brain Power Shoning and Ga Gulu Twitter and Mudigo Yasambo Israel Townsu Nidavare. Indonesian and Ria Chizo Muro Suda Payama Lungao Pare Midazu Kuga, yet another Kugu, and Negadonga, they can Ponqua Takamu, Kulukalo, Indonesia Yeri, Piovare, Eri Takamua, IS Tuja, Polivello, Eri Puega, Piovare, the Takamu Tangetia Dongale, the Suda Payamuma, Midazu and Chau yet they can Ponqua Mutakamu, Sigabade, Idonga Clay and Piajan Tongu Pimatavi Takakava, a Takamuja Lusaton, the Somil Lizard Utanaga Jabade. Indonesia ka Mujiri Maguro 3 page topi and tabare, then near Takemua. Sidian and Machang at another Mitazu Pirelu, India, Indonesia Yea Piovare. The only man is a ma T and L it aump along tapori and maso typorija could lop your pony at a poor dreamer tuning and pechango chalagere. Don't you net the natis and the jong? The song we are to read my tuning and no power and elu, tuning and I win it another piovare. Melasani negative pocket at Timmy Manesa got a potty for Maso and Pugana detect Camuri, which is a taboo tuning and alley, Townsony Valley, a good take with your tuning and Pogu Pepila, the Tonga Jogule, Yaini Tangwe, Season Pira Lusuare
Nanganagane, Mima, the Chinchuku, Kuchu only, Jinya, Pigera, Pipare, a humanitary, Season Tolu Yimuga, Kuchu Jotin Pipido, Adamansa, Engineer, Keith Holmes Pipare, Yanibet. ၆နိုင်၉ရာနေ၇နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတိုင်းတူမီတာ၁၆စက္ကူးနဲ့၂၅ရူဝန်ဤဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ဗီဒီယိုနားဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာပြည်ကတောင်းဆင်များအားလုံးကိုရော့စိတ်ပါ၊ချွေးလန်းချမ်းမြေကြပါစေ။ကျွန်တော်စံမိုးပါခင်ဗျာ။
This program has come to you from the Voice of America, Washington.